Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ16ရက်ပေါ်တူဟူနေ့ညဖက်9:20အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့51တိုးကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဟန်ဂရီနိုင်ငံကနေဆက်လုံခြုံရေးတင်းတင်းကြပ်ကြပ်ကင်တွယ်လိုက်တာကြောင့်ရွှေပြောင်းဒုက္ခသည်တွေတောင်ပိုင်းဥရောပနိုင်ငံတွေစီကိုဥတီသွားနေကြပါတယ်ဒီဆီးရီးယားဒုက္ခသည်တွေအရေးဟာဆိုလို့ရှင်လဲအနောက်နိုင်ငံတွေရဲ့ပြဿနာသာဖြစ်တယ်လို့ဆီးရီးယားသမ္မတကအပြစ်ဖို့လိုက်ပါတယ်နောက်စီတန်ဂျိုးရဲ့လာရစင်းပေါ်မှာရေတွေ့ရတယ်လို့သိပ္ပံပညာရှင်တို့ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီတနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကင်အဖွဲ့ကိုယ်စားလှယ်ဒီကနေ့ရန်ကုန်မှာဆွေးဆုံဆွေးနွေးခဲ့ကြပါတယ
်အစိုးရဘက်ကတော့လက်မှတ်ထိုးရင်ဒီအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုအထူးသတိထားဖို့ဟာအိန္ဒိယဘက်မှာ
မြန်မာငြိမ်းချမ်းရေးစင်တာကဦးအောင်နိုင်ဦးပါရှင်အပြည့်စုံကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမကြာခဏထုတ်ပြန်နေတဲ့တိကျမှုလည်းမရှိတဲ့ရွေးကောက်ပွဲနဲ့သတင်းရယူခွင့်ရှိရေးကန့်သတ်ချက်တွေအကြောင်းတင်ပြချက်နဲ့ရွေးကောက်ပွဲမှာပတ်ဝန်းရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရင်းကိုရွေးကောက်ပွဲကော်မရှင်ဘက်ကအခုထိတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးတဲ့သတင်းတွေအပြင်အမေရိကန်ရွေးကောက်ပွဲနောက်ဆုံးရသတင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့ပုတ်ထူးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမှတ်တင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဟန်ဂရီနိုင်ငံတွင်မှတရားမဝင်ဖြတ်သန်းသွားလာကြတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်ဟာမနစ်အင်ခါနေတုန်းကတိတိသားသားရော့ကျသွားတဲ့အချိန်မှာပဲဒါဇင်နဲ့ချီတဲ့ရွှေပြောင်းဒုက္ခသည်တွေဆာဗီးယားကိုဖြတ်ပြီးခရိုအေးရှားနိုင်ငံတွင်ကိုဝင်ရောက်လာကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်နိုင်ငံတွင်းကတရားမဝင်ဖြတ်သန်းသွားလာကြသူတွေကိုအပြစ်ပေးမယ်ဟန်ဂရီရဲ့တင်းကျပ်တဲ့ဥပဒေသစ်ကိုစတင်ကျင့်သုံးတဲ့ပထမနေ့မှာပဲတရားမဝင်ဖြတ်သန်းသွားလာသူ366ဦးပဲရှိတော့တယ်လို့ဟန်ဂရီအစိုးရကဒီကနေ့မှပြောဆိုပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ဟန်ဂရီနိုင်ငံတွင်းကိုတရားမဝင်ဖြတ်သန်းကြတဲ့ရွှေပြောင်းဒုက္ခသည်9380ထိရှိခဲ့တယ်လို့လည်းရဲတို့ကပြောပါတယ်ဒီလိုတင်းကျပ်မှုတွေကြောင့်ဒုက္ခသည်တွေဟာဥရောပတောင်ပိုင်းကိုဥတီချက်ပြောင်းသွားမယ်အနေအထားရှိနေပါတယ်မနေ့အင်္ဂါနေ့မှာပဲဆာဗီးယားကနေခရိုအေးရှားနိုင်ငံတဲ့ကိုဒါဇင်နဲ့ချီတဲ့ဒုက္ခသည်တွေဝင်လာကြတာကိုတွေ့ခဲ့ကြရပြီးနောက်ထပ်ဒုက္ခသည်အများအပြားဟာလဲဆာဗီးယားနိုင်ငံပရီဆီဗိုမြို့ကနေခရိုအေးရှားကိုဥတီသွားကြမဲ့ပုံလဲရှိနေပါတယ်ဒုက္ခသည်တွေကိုနေရာချထားပေးဖို့ပြင်ဆင်ထားပြီးလိုအပ်ခဲ့ရင်အရေးပေါ်အစီအစဉ်လဲချမှတ်ကျင့်သုံးသွားမယ်လို့ခရိုအေးရှားပြည်ထောင်ရေးဝန်ကြီးကအင်္ဂါနေ့တုန်းကရုပ်မြင်သံကြားဆွေးနွေးကန်တစ်ခုမှာပြောဆိုသွားပါတယ်ရှင
်ဆီးရီးယားသမ္မတဘက်ရှားအယ်အဆက်ကဆီးရီးယားပဋိပက္ခအစကတည်းကအနောက်နိုင်ငံတွေကကျန်းဖက်သမားတွေကိုထောက်ခံအားပေးခဲ့တယ်လို့ဆိုပြီးသူ့နိုင်ငံကနေဒုက္ခသည်တွေဥရောပကိုအလုံးရင်းနဲ့ထွက်ခွာနေတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေကိုအပြစ်ပုံလိုက်ပါတယ်။ဆီးရီးယားမှာငြိမ်းချမ်းတဲ့လူမှုဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ချိန်မှုခံခဲ့ရပြီးနိုင်ငံရေးအုပ်စုတွေအမျိုးမျိုးကွဲကပြည်တွင်းစစ်ပဋိပက္ခတွေစတင်ခဲ့တဲ့2011ခုနှစ်မတ်လကစလို့ဆီးရီးယားပြည်သူတဝက်လောက်သူတို့ရဲ့အိုးအိမ်တွေကိုဆွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။အခုလိုတိုင်းပြည်တွေပြည်သူတွေတိုင်းပြည်ကနေထွက်ပြေးရတာဟာငြိမ်းချမ်းတဲ့လူမှုဆန္ဒပြပွဲတွေကိုအကြမ်းဖက်နှင်နေခဲ့တာကြောင့်ဒါမှမဟုတ်အစိုးရရဲ့လုပ်ရက်တွေကြောင့်ဆိုတဲ့အမြင်ကိုမစ္စတာအာဆက်ကရုရှားသတင်းမီဒီယာတခုနဲ့တွေ့ဆုံမေးမြန်းချိန်မှာညှင်းပယ်သွားခဲ့ပါတယ်။တိုင်းပြည်ကနေလူတွေခုလိုထွက်ခွာတာဟာတစ်စိတ်တစ်ပိုင်းအားဖြင့်အနောက်နိုင်ငံအစိုးရတွေရဲ့ဝါဒဖြန့်ချိမှုတွေကြောင့်ဖြစ်ပြီးအနောက်နိုင်ငံအစိုးရတွေဟာအစကတည်းကစီးရီးယားမှာပဋိပက္ခဖြစ်အောင်ဖန်တီးခဲ့ကြတယ်လို့မစ္စတာအာဆက်ကဆွဆွဲလိုက်ပါတယ်။အစိုးရကိုဆန့်ကျင်သူတွေဟာအကြမ်းဖက်သမားတွေပဲလို့မစ္စတာအာဆက်ကအမြဲတမ်းပြောလာခဲ့ပါတယ်။အမေရိကန်နဲ့တခြားဥရောပနိုင်ငံတွေကတော့သဘောထားပျော်ပျောက်နဲ့ဆီးရီးယားသဘုံအဖွဲ့တွေကိုစစ်လက်နက်ပစ္စည်းတွေနဲ့သင်တန်းတွေပေးနေခဲ့ပါတယ်။တကယ်တော့ဆီးရီးယားနိုင်ငံရဲ့ပဋိပက္ခတိုင်းပြည်အရှေ့ဘက်နဲ့မြောက်ဘက်ကဒေသတော်များများကိုအခုသိမ်းယူထားတဲ့ IS Islamic စစ်သွေးကြွအဖွဲ့ပေါ်ပေါက်လာတာကြောင့်ပိုပြီးရှုပ်ထွေးခဲ့ပါတယ်ခင်ဗျာ
။အီရန်နျူကလ িয়ার သဘောတူညီချက်အပေါ်မှာစန့်ကျင်ကန့်ကွက်ဖို့ကြိုးစားနေကြပြီးမြဲလဲအမေရိကန်အစိုးရအနေနဲ့တော့ဒီသဘောတူညီချက်အတိုင်းရှေ့ဆက်သွားမှာဖြစ်တယ်လို့ဒုတိယသမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးကအင်္ဂါနေ့မှာပြောဆိုပါတယ်။ဒုတိယသမ္မတရဲ့အကြံပေး Colin Kerr က VOA ပါရှန်ဌာနကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းအီရန်နဲ့အမေရိကန်ဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီတို့ကြားသဘောတူခဲ့ကြတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအမေရိကန်လွှတ်တော်မှ Republican လွှတ်တော်အမတ်တွေကအပြင်းအထန်ဆန့်ကျင်နေကြတာဖြစ်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုလွှတ်တော်ကအတည်ပြုမလားပေးချမလားဆိုတာကိုမဲခွဲဆုံးဖြတ်ဖို့အတွက်ရက်ပေါင်း60ပြန်လဲသုံးသပ်ခွင့်လည်းရရှိထားတာဖြစ်ပါတယ်။ အီရန်နျူကလ িয়ার သဘောတူညီချက်ကိုပယ်ချနိုင်ရေးရီပါဘလီကန်တို့ရဲ့စ조사မှုကအခုချိန်ထိတော့မအောင်မြင်သေးပါဘူး။နောက်နဲ့အမေရိကန်သမ္မတနေရာဝင်ရောက်ရှင်းပြချမဲ့ရီပါဘလီကန်အများစုကလည်းအီရန်နျူကလ িয়ার သဘောတူညီချက်ကိုပြင်ဆင်ဖို့ဒါမှမဟုတ်လည်းပယ်ချနိုင်ဖို့လှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်အရအီရန်တို့ကိုတန်းခတ်ပိတ်ဆို့မှုလျှော့ချပေးရမှာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার ဆိုင်ရာလုံဆောင်ချက်တွေနဲ့ပတ်သက်တဲ့တန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်မှုအကြမ်းဖက်မှုတို့နဲ့ဆက်နွယ်ပြီးချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုတွေကတော့ဆက်ပြီးရှိနေအောင်မှာဖြစ်တယ်လို့လည်းအမေရိကန်ဒုတိယသမ္မတရဲ့အကြံပေးမစ္စတာခဲလ်ကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်နိုင်ငံမှာတော့ Republican Party ကနေသမ္မတကိုယ်စားလှယ်လောင်းဖြစ်ရှင်ပြန်ရွေးကံဖို့ထိတ်ဆုံးမှာရှိနေသူ72ရဲ့ဒုတိယကြိမ်စကားစစ်ထိုးပွဲကို Los Angeles မြို့နာက Ronald Reagan စာကြည့်တိုင်းမှာဒီနေ့လှုပ်ဖို့ရှိနေပြီးအဲ့ဒီအချိန်မှာတန်းကြွယ်တဲ့ထေမီဒီယာလုပ်ငန်းရှင် Donald Trump ဟာအများစိတ်ဝင်စားခံရမှုအဓိကနေရာမှာရှိနေပါတယ်။အပြောချီးပြီးကိုယ်ရည်ကိုယ်သွေးများတဲ့ Trump ဟာမဲဆန္ဒရှင်အမြင့်စတန်းအတော်များများမှာထိတ်ကဥဆောင်နေတာပါ။တနိုင်ငံလုံးကိုပါရုတ်တံကနေတဆင့်လွှင့်ပြမယ်ဒီစကားစစ်ထိုးပွဲအတွင်းမှာတော့ပြိုင်ဘက်အတော်များများကသူ့ကိုထိုးနဲ့ဝေဖန်ပြောဆိုကြမယ်လို့မျှော်လင့်ရပါတယ်။Mr. Trump ဟာမဲဆွေစီရင်လှူရှာမှုတစ်ချောင်းမှာသူ့ပြိုင်ဘက်တွေကိုအတော်လေးတက်ခိုက်ဝေဖန်ခဲ့သူပါဒီထဲမှာတော့အရင်သမ္မတဟောက်နှစ်ဦးရဲ့သားနဲ့ညီဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးအောင် Jeb Bush လည်းပါခဲ့ပါတယ်တကယ်တော့ကိုယ်စားလှယ်လောင်းဖြစ်ဝင်ရှင်ပြိုင်မှု Mr. Donald Trump မကြေညာခင်အချိန်အထိ Jeb Bush ဟာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ဆိုပြီးတပေးခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဦးမြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။နောက်သတင်းမှတ်ထဲမှာတရုတ်သမ္မတရှီချင်းပင်အမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်ခီးစဉ်ဖြစ်နဲ့လာရောက်မယ်လို့အမေရိကန်သမ္မတအိမ်ဘျူရောကမနေ့ကကြေညာချက်ထုတ်အတည်ပြုပါတယ်။အမေရိကန်နဲ့တရုတ်အစိုးရနှစ်ရက်ကြာမကြေလည်မှုတွေတိုးပွားနေတဲ့အချိန်မှာတရုတ်သမ္မတရဲ့အမေရိကန်ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံရဲ့သမ္မတရှီချင်းပင်ကိုအမေရိကန်သမ္မတဘရက်အိုဘားမားကအိမ်ပြော်မှာစက်တင်ဘာလ25ရက်နေ့မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့မနေ့နှောင်းပိုင်းကကြေညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ်။တရုတ်သမ္မတအမေရိကန်ကိုလာရောက်တဲ့အချိန်မှာအိမ်ပြော်မှာနိုင်ငံတော်ညစာစာပွဲနဲ့တက်ခင်းမှာဖြစ်ပြီးသမ္မတဂရော်ဒီလည်းတက်ရောက်ကြမယ်လို့အိမ်ပြော်ရဲ့ကြေညာချက်ကဖော်ပြပါတယ်။ဒီတွေ့ဆုံပွဲမှာသမ္မတနှုတ်တို့ကြားသဘောမတူတာတွေကိုဆွေးနွေးညှိနှိုင်းနိုင်မှာမို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကမ္ဘာအရေးကအစဒေသရင်းအရေးနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေအထိပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့နိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့လည်းအင်ဂျီရောရဲ့ကြေညာချက်ကထားလောင်းဖော်ပြပါတယ်။အမေရိကန်နဲ့တရုတ်အစိုးရတို့ကြားသဘောထားမတိုက်ဆိုင်မှုတွေကြောင့်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာတက်ရောက်မှုတွေကလည်းရှိနေတာပါ။အမေရိကန်နဲ့တရုတ်ကြားစိုက်ဘာတိုက်ခိုက်မှုပြဿနာကလည်းနှစ်နိုင်ငံကြားအထက်အငော့ဖြစ်နေတဲ့အဓိကကိစ္စတစ်ခုဖြစ်ပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားမှုလူခွင့်ရေးချိုးဖောက်မှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအရေးအရာတွေမှာလည်းအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောထားကွဲနေကြပါလိမ့်ရှင
်။သီရိလင်္ကာနိုင်ငံရဲ့26နှစ်ကြာပြည်တွင်းစစ်အတွင်းပြစ်မှုကျူးလွန်ကဲမှုတွေကိုတာဝန်ခံနိုင်ဖို့အတွက်နိုင်ငံရဲ့တရားရေးစနစ်ကိုအားထားနိုင်မှာမဟုတ်ဘူးလို့ဒီအစားအထူးခုံရုံးကိုအသုံးပြုတင်တယ်လို့ကုလသမဂ္ဂကဒီနေ့မှပဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လွတ်လပ်ရေးအတွက်တိုက်ခိုက်ခဲ့ကြတဲ့လူနည်းစုတမိတွေနဲ့အစိုးရတပ်တို့ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းဆစ်ရဆွေးမှုတွေနဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရှိနေတယ်လို့ပြောထားတဲ့ကုလလူခွင့်ရေးအဖွဲ့ကြီးရဲ့ဆောင်ရွက်တစ်စိတ်တစ်ပိုင်းဖြစ်အခုအစီရင်ခံစာထွက်ပေါ်လာတာပါ။သီရိလင်္ကာအစိုးရတပ်နဲ့တမိချားသဘုံတို့ကြားတိုက်ပွဲတွေကြောင့်လူ3000ကျော်သေဆုံးခဲ့တယ်လို့လည်းအများကခန့်မှန်းထားပါတယ်။အခြားနိုင်ငံတွေမှာနိုင်ငံတကာခိုးတမာတိလူကြီးတွေတရားစွဲဆိုရေးမှုတွေနဲ့ရှင်းနေတွင်တဲ့စုံစမ်းစစ်ဆေးမှုတွေအသုံးပြုတဲ့ပုံစံကိုသီရိလင်္ကာနိုင်ငံအနေနဲ့လေ့လာသင့်တယ်လို့လည်းအစီရင်ခံစာကဖော်ပြလိုက်ပါတယ်။ပြည်တွင်းတရားစီရင်တခုတည်းနဲ့တော့နိုင်ငံတွင်းကဆယ်စုနှစ်တွေချီပြီးရှိခဲ့တဲ့အကြမ်းဖက်မှုတွေလွဲမှားတဲ့စီမံခန့်ခွဲမှုတွေနဲ့ဂတိကဝတ်ကျိုးပြတ်ထားတွေကိုစီရင်ချက်ချနိုင်ဖို့နဲ့ကျေပြောလာတဲ့ကိစ္စကြီးတစ်ခုလုံးကိုလည်းလွှမ်းခြုံလုပ်ကွယ်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအခွင့်အရေးမဟာမင်းကြီးဇာအီရာအယ်အယ်ဟူဆိန်ကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်အကသသိပ္ပံအေဂျင်စီ NASA ရဲ့ထုတ်ပြန်ချက်အရစီတန်ဂျိုကိုပတ်နေတဲ့ Adelaras လပေါ်မှာအသက်ရှင်ရေးအတွက်ရေးပါတယ်လို့ယူဆရတဲ့ရေကိုတွေ့ရှိခဲ့ရပါတယ်။ Adelaras လပေါ်မှာရေခဲမျက်နှာပြင်အောက်မှာဘောင်ပင်ခတ်နေတဲ့ရေကိုတွေ့ခဲ့ရတာဖြစ်ပါတယ်။ စေတန်ကျွေးရဲ့6ဆင်းမြောက်အကြီးဆုံးလဘော်မှာရေရှိနိုင်တယ်လို့သိပ္ပံပညာရှင်တွေအစဉ်အဆက်ယုံကြည်ခဲ့ကြပြီးလရဲ့တာဝန်ရိုးစွန်းဒေသမှာပင်လယ်လိုမျိုးရေကန်လိုမျိုးရှိနေမယ်လို့ယူဆထားခဲ့ကြတာဖြစ်ပါတယ်ကာစနီယာကတရှင်ကနေတွေးရှိထားတဲ့တာဝန်ရိုးစွန်းဒေသကရေတွေပန်းထွက်နေတဲ့ပုံစံအရဒီလိုယူဆခဲ့ကြတာလည်းဖြစ်ပါတယ်ကာစနီအာကတရင်ကနေ9နှစ်ကြာရိုက်ကူးရယူထားတဲ့ပုံရိပ်တွေအရလဟာစေတန်ဂျိုကိုပတ်နေတဲ့တစ်ချိန်ထဲမှာပဲသူကိုယ်တိုင်လည်းလှုပ်ခတ်နေတယ်လို့သိပ္ပံပညာရှင်တို့တွေးခဲ့ရပါတယ်။ဒါပေမဲ့စေတန်ဂျိုကိုပတ်နေတဲ့အဒဲလရက်စ်လဘော်ကရေကန်ကဘလို့အကြောင်းကြောင့်ရေခဲမနေရသလဲဆိုတာကိုတော့သိပ္ပံပညာရှင်တို့မသိရသေးပါဘူးရှင်
။2024ခုနှစ်နွေရာသီအိုလံပစ်ပွဲအင်ရှင်ဖြစ်ရာထားတဲ့နောက်ဆုံးစကားတင်၅မြို့ဆင်းကိုနိုင်ငံတကာအိုလံပစ်ကော်မတီကထုတ်ပြန်လိုက်ရမှာဥရောပမြို့တွေဖြစ်တဲ့ဘူဒါပက်စတ်၊ဟမ်ဘာ့ဂ်၊ပဲရစ်၊ရောမနဲ့အမေရိကန်နောက်ပဲချန်ကလော့စ်အိန်ဂျလိစ်မြို့တွေဖြစ်ချပါတယ်။အင်ရှင်ဖြစ်လက်ခံကျင်းပဖို့ရှောက်နိုင်တဲ့နောက်ဆုံးသတ်မှတ်ရအင်ကာနေတကောင်ရံမှာပဲအခုလို IOC နိုင်ငံတကာအိုလံပစ်ကော်မတီကကြေညာလိုက်တာပါ။အခုနောက်ဆုံးစကားတင်၅မြို့ဟာပွဲကျင်းပဖို့တင်တော်တဲ့အကောင်းဆုံးမြို့တွေဖြစ်တယ်လို့လည်း IOC ဥက္ကဋ္ဌကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစွတွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးတဘောသူစားချုပ် NCA လက်မှတ်ရေးထိုးရင်းနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကင်အဖွဲ့ကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာအစိုးရဘက်ကလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေကိုရှင်းလင်းပြခဲ့ပြီးနာဂလက်နက်ကင်အဖွဲ့ဘက်ကတော့ဌာနချုပ်မှပြန်လည်ဆွေးနွေးပြီးမှအကြောင်းပြန်ဖို့ရှိနေပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးဒီကနေ့မနက်9နာရီကနေ17နာရီအထိရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာ UPWC ကဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးအောင်မင်းဦးသိန်းစော်တို့နဲ့ဒုဗိုလ်ချုပ်ကြီးဟောင်းဦးမြင့်စိုးNSCNK ဘက်ကငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတာဝန်ခံဦးကျော်ဝမ်းစိန်ဒုတာဝန်ခံဦးအန်ကန်းတို့ဦးဆောင်ပါဝင်ခဲ့သလိုခန္တီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထွန်းလည်းပါဝင်တက်ရောက်ခဲ့ပါတဲ့ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီး NSCNK ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတာဝန်ခံဦးကျော်ဝမ်းစိန်ကအခုလိုပြောပါတဲ့
NCA လက်မှာရေးထိုးရောက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့မှအမဝန်ကြီးဦးအောင်မင်းနဲ့ဝန်ကြီးဦးသိန်းစုံနဲ့ကိုယ်ကျိုးနေစုစုပါနေတော့မှရှင်းပြတာပါနော်။ဟုတ်ကဲ့အဲ့ဒါရှင်းပြတော့ကျွန်တော်တို့အဲ NCA မှာလည်းမရေးထူရေးကိစ္စနဲ့ပတ်သက်ပြီးတော့မှတော့ကျွန်တော်အသွင်းရင်းမှာလည်းညီနိုင်တိုင်းမီဆွေးနွေးနဲ့အချက်ပြီးအများကြီးရှိပါတယ်။အဲ့ဒါချုပ်မှာကျွန်တော်ဥပဒေကြီးနဲ့လည်းတိုင်းမီဆွေးနွေးရမှာရှင်းပြရှင်းလင်းပြီးမှပဲအဲ့ဒါဘယ်လိုခုနကဒီနေ့မှာဒီနေ့ဒီနေ့ဆက်နေဒီနေ့ဒီအပိုင်းကိုကျွန်တော်ပြန်ပြီးတော့မှဟောပြင်ရမှာဖြစ်ပါတယ်ခင်ဗျ။
NSCNK အဖွဲ့ဟာစကိုင်းတိုင်းအထက်ပိုင်းအိန္ဒိယမြန်မာနယ်စပ်မှာအခြေစိုက်တဲ့အဖွဲ့ဖြစ်ပြီးအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာနေထိုင်နေကြတဲ့နာဂအမျိုးသားရေးအတွက်လက်နက်ကင်လှုပ်ရှားနေတာဖြစ်ပါတယ်။2022ခုနှစ်အေပြီလအတွင်းကအပြစ်ခတ်ရစဲရေးအတွက်တိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပြီးလည်းဖြစ်ပါတယ်။အစိုးရဘက်ကတော့ NSCNK အဖွဲ့အနေနဲ့ NCA ကိုလက်မှတ်ရေးထိုးပြီးချိန်မှာအိန္ဒိယနိုင်ငံဘက်ကိုတိုက်ခိုက်တာတွေမလုပ်စေလို့ကြောင်းလဲဆွေးနွေးခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးဆွေးနွေးပွဲအစီအစဉ်တွဲဘက်ဒါရိုက်တာတဦးဖြစ်တဲ့ဦးအောင်နိုင်ဦးကပြောပါတယ
်။အစိုးရဘက်ကတော့လက်မှတ်ထိုးရင်ဒီအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးကိုအထူးသတိထားဖို့ဟလာအိန္ဒိယဘက်မှာသွားပြီးတော့တိုက်တာခိုက်တာမျိုးမလုပ်ဖို့တော့ကျွန်တော်တို့ဒါပြောဆိုတာရှိပါတယ်။အဲ့တော့နာဂကလည်းဟိုအိန္ဒိယဘက်မှာလည်းဆွေရီမျိုးတွေလည်းရှိတယ်ဒီဘက်မှာလည်းဆွေရီမျိုးတွေရှိကြတဲ့အခါကျတော့ခုနအခက်အခဲလေးတွေတော့နည်းနည်းလေးရှိနေပါတယ်ဒါပေမဲ့မူအချင်းကတော့လက်မှတ်ထိုးပိစားတော့ကျွန်တော်တို့ဘာမှပြဿနာမရှိအောင်
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးမှာလှုပ်ရှားနေတဲ့ NSCNK အနေနဲ့လက်ရှိနာဂာမျိုးသားနိုင်ငံရေးအခြေအနေအရ NCA လက်မှတ်ရေးထိုးပြီးနောက်စတင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့စီစဉ်ထားတာတော့မရှိသေးပါဘူး။နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဒီနေ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ခန္တီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထွန်းကအခုလိုပြောပါတယ်။
နိုင်ငံရေးတော့တိတိမှဆွေးနွေးရမယ်လို့တော့မရှိပါဘူး။ဒါတော့အဖြစ်ခရစီလက်မှတ်ထုတ်မယ်။နိုင်ငံရေးတော့သူတို့ဆွေးနွေးနိုင်တဲ့ခါမှာဆွေးနွေးပါဦးလေ။ဆွေးနွေးနိုင်တဲ့ဆွေးနွေးပေါ့။သူကလိလာသူနဲ့လည်းလည်းသူတို့တက်လို့ရတယ်လို့တင်းတင်းပြောလိုက်တယ်လူရှိတယ်ရတယ်။ဆွေးနွေးခြင်းနဲ့လူကြီးနဲ့လည်းတက်လို့ရတယ်။မဆွေးနွေးခြင်းနဲ့ရတယ်မတက်နဲ့ရတယ်
။နာဂပြည်သူတဦးကတော့ငင်းချမ်းရေးလက်မှတ်ရေးထိုးတယ်ဆိုရင်ဒန်တို့ညီမြရေးနဲ့တရားမျှတမှုရှိရေးကိုအာမခံဖို့လူလားကြောင်းပြောပါတယ်။
ရေးဆွေးရေးကိုတော့လူတိုင်းလိုချင်ကြတာပါပဲ။ရေးချင်းယူလိုက်ပြီးတဲ့နောက်ပိုင်းရှိနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့တကွတတိုင်းပြည်လုံးနိုင်ငံအနေနဲ့ဘယ်လောက်ထိအာမခံချက်တွေပေးထားလဲဆိုတာလည်းတော်တော်လေးစကားပြောမယ်ညာ။ဒီချာတော့ကတော့တန်းလူခွင့်ရမပေးနိုင်ဘူးဆိုလို့ရှိရင်ပြန်များတော့မရှိဘူးဆိုလို့ရှိရင်တော့ခုနလက်ရှိပြောနေတဲ့ကျွန်တော်တို့ပြစ်ခတ်ရစိတ်တို့လောက်ကျွန်တော်ရင်းချိုင်းတို့လောက်ဒါကဟိုတည်တံ့ခံရတဲ့ဆရာအကြောင်းဘာမှမရှိဘူး။ဆိုတော့ကျွန်တော်တို့နိုင်ငံကတက်တည်နေတဲ့ပဲဖြစ်ဖြစ်ဟိုတိုင်းပြည်အဆင့်မှာပဲဖြစ်ဖြစ်ကျွန်တော်တို့ data အဆင့်မှာပဲဖြစ်ဘယ်လိုပဲလက်မှတ်ရေးထိုးရေးထိုးအဲ့ဒီညညမြတ်တဲ့တရားမျှတမှုလက်မှုတွေမရှိဘူးဆိုလို့ရှိရင်တော့ဒါတွေအလုံးမှာအချိန်လေးပြည့်ပြသွားနိုင်တော့ပေါ့
NSCNK အဖွဲ့ဟာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာအဖွဲ့ကော NDAA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့တွေလိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ရေးဆွဲရမှာပါဝင်တာမရှိခဲ့ပါဘူး။အစိုးရနဲ့ NCA ရေးဆွဲရမှာပါဝင်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတော့လာမယ့်အောက်တိုဘာလပထမပတ်မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးဖို့သတ်မှတ်ထားတာဖြစ်ပါတယ်။
ကမ္ဘောဇောတင်ပြသွားခဲ့သလို NCA လက်မှတ်ရေးထိုးဖို့ကြိုးစားနေချိန်မှာပဲရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်နေတဲ့သတင်းတင်ပြပါမယ်။ရှမ်းပြည်နယ်တောင်ပိုင်း RCSS SSA ထိန်းချုပ်နယ်မြေထဲကမြန်မာဒီကမှာရှင်ထိန်းချုပ်နယ်မြေထဲကိုမြန်မာအစိုးရတပ်ဝင်ရောက်လာတဲ့အတွက်ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားပြီးအစိုးရတပ်ဖက်ကစစ်သုံးရဟတ်ယာဉ်တုံးပြီးတော့ပစ်ခတ်မှုတွေပါရှိနေတယ်လို့ RCSS SSA တောင်ပိုင်းတပ်ကပြောပါရယ်။အပြစ်ရစာချုပ်ချုပ်နိုင်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနှစ်ဖက်ကြိုးစားနေချိန်မှာအခုရက်ပိုင်းတွင်မှာပဲရှမ်းပြည်ဖက်အပါအဝင်တိုင်းရင်းသားဒေသတွေမှာစစ်ရေးတင်းမာမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုမဆုမုံကတင်ပြပေးထားပါရယ်ရှင
်။ဟုတ်ကဲ့ပါဒီကနေ့စက်တင်ဘာလ16ရက်နေ့ဗုဒ္ဓဖူးနေ့မနက်ပိုင်းရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်ပြည်နယ်ထူထောင်ရေးအဖွဲ့ RCSS SSA တောင်ပိုင်းတပ်တွေထိန်းချုပ်နေမြေတဲ့ကိုမြမအစိုးရတပ်ဖက်ကနေပြီးတော့ပြည်ထောင်စုအဆင့်သဘောတူညီချက်အတိုင်းနေမြေတွင်းလှုပ်ရှားသွားလာမှုကိုကြိုတင်သတင်းပေးပို့ရမှာကိုအကြောင်းမကြားဘဲနဲ့မြမတပ်ဖက်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲပြင်းထန်ခဲ့ပါတယ်မြမစစ်တပ်ဘက်ကစစ်သုံးရဟတ်ယာဉ်တွေနဲ့ပါလေးချောင်းကနေတိုက်ခိုက်ခဲ့တယ်လို့ RCSS SSA တောင်ပိုင်းအဖွဲ့တောင်ကြီးမျိုးကဆက်ဆံရေးယုံပြန်ကြားရေးတာဝန်ခံဦးဆိုင်ကျော်ကပြောပါတယ်
ဒီလိုဖြစ်တဲ့ဥစ္စာကတို့ကအဲ၆နိုင်ခွဲတက်နေခုနကခွဲကြည့်တော့ခုနကရင်းစင်တော့ကြတယ်ကျွန်တော်အပြည့်အဖွဲ့ကခုနကရဲ့အကျော်ချိန်မှန်တော့အဲပွန်ကောင်းကျူတော်ဆိုတဲ့ဒီကြောင်နာမှာရှိနေတယ်ကျွန်တော်တို့ကြာပြီမှာရှိနေတာပေါ့ဆိုရတော့တက်ကတို့ကကျွန်တော်တို့စစ်ဆန်ဒီယုံကိုအကြောင်းစားတဲ့တို့ကတော်လူကြတာပေါ့ကျွန်တော်ဖက်နဲ့ကြောင်ရပ်ပြီးအသိစိတ်ဆက်လက်ကြည့်ကြတာပေါ့တက်ကကကိုစစ်ဆန်ဒီယုံဟာဆိုရှယ်မီဒီယာအဲ့တော့ကြောင့်တို့ကကိုဒီကပလာဟာလူကြီးပေါ့ဖန်နေလူကြီးနဲ့ဟာတက်နေတဲ့ဒီပေါ့နော်အဲ့တို့ကသုံးရပေါ့တက်တော့ဖြစ်တဲ့နေရာကိုရှိခဏပဲရ
မြမအစိုးရနဲ့ RCSS SSA အဖွဲ့တို့ကြားပြည်ထောင်စုအစ်စ်လက်မှတ်ရေးထိုးထားပြီးသားဖြစ်လို့အခုလိုနယ်မြေတွင်းမှာတက်လှုပ်ရှားမှုတွေကိုနှစ်ဖက်အပြန်အလှန်အကြောင်းကြားရမယ်ဆိုတဲ့ကတိရှိခဲ့ပါလျက်ကတိမတီးပဲအခုလိုအကြောင်းမကြားပဲဝင်လာလို့တိုက်ပွဲတွေဖြစ်တာလို့ RCSS SSA ဘက်ကပြောပါတယ်တနိုင်ငံလုံးတိုင်းတာနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေကြားအပြစ်ခတ်ရဲစဲရေးစာချုပ်ချုပ်ဆိုပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်အောင်လှုပ်ဆောင်နေချိန်မှာပဲအခုလိုမျိုးရှမ်းပြည်နယ်အတွင်းတိုက်ခိုက်မှုတွေအပြင်တိုင်းရင်းဒေသတွေမှာပါစစ်ရေးတင်းမာမှုတွေဖြစ်ပွားနေတဲ့အပေါ်မှာငြိမ်းချမ်းရေးဖော်ဆောင်ရေးဦးဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကာကအခုလိုသုံးသပ်ပါတယ
်ဒီ NCA လက်မှတ်ထိုးဖို့အဖွဲ့အားလုံးလိုလိုကသဘောတူလာတယ်နောက်ပြီးတော့အစိုးရဘက်ကလည်းပြပေးလာတယ်နိုင်ငံတကာရောပြည်တွင်းရလူထုကလည်းတောင်းဆိုလာတာအဲ့ဒီအပေါ်မှာစစ်တပ်ကလက်မှတ်ထိုးဖို့အဆင့်တင့်မရှိခင်မှာရှိမဲ့သဘောရှိတယ်ဒါကြောင့်တပ်မတော်ဘက်ကလက်မှတ်ထိုးဖို့ဆွေးနွေးညှိနှိုင်းပြီးတော့အကောင့်ထဲပေါ်နေတဲ့အချိန်မှာအဲ့ဒီလိုစစ်ရေးဆိုင်ရာမပြေလည်မှုတွေပြပနာတွေထုတ်လုပ်ပြီးတော့လက်မှတ်ထိုးပွဲမှာကြံခဲ့အောင်ပေါ့တမင်တကာကြံခဲ့အောင်ဟိုထောင်ကျောက်ဆင်းနေသလားလို့တော့ကျွန်တော်ကစိတ်ပူမိတယ်။အဲဒါဆိုရင်လက်မှတ်ထိုးပြီးရင်လည်းပဲဒီလိုပဲလုပ်မလား။လက်နဲ့ဖြုတ်မလားဆိုတဲ့အမြင်တွေရှိနေတော့မယုံမကြည်ဖြစ်တဲ့အခါမှာအဖွဲ့အစည်းတွေကလက်မှတ်မထိုးကြတော့ဘူးဆိုရင်ဒါတမတော်ကလိုချင်တဲ့ထောင်ကျောက်ထဲဝင်သွားနိုင်တယ်ပေါ့။လက်မှတ်ထိုးတဲ့စာချုပ်ကိုအပြေရှားရှားကြည့်ရင်တမတော်ဘက်က လိုက်နာဖို့လှုပ်ဖို့အသိများတယ်။ကာကွယ်ဦးစီးကျော်ကလက်မှတ်ထိုးပေးခဲ့မယ်ဆိုရင်လက်မှတ်ထိုးပြီးနောက်ပိုင်းမှာဒီလိုအပြုမူမျိုးကလှုပ်လို့မလွယ်တော့ဘူး။တော့ခက်ခဲမယ်။ဒါကြောင့်စာချုပ်မှာလက်မှတ်ထိုးဖို့ကလည်းမဖြစ်မနေကာချုပ်ကိုယ်တိုင်ထိုးရတော့မယ်ဆိုတော့ဒါကြောင့်လက်မှတ်မထိုးခင်မှာစကားအပြင်းဖြစ်သေးပေါ့လေ။တင်းအပြင်းဖြစ်သေးလက်တွေ့အပြင်းဖြစ်သေးဒီလိုချင်းချောင်းမှုတွေပြုတ်လုံနေတဲ့ဟာကမဖြစ်မနေစာချုပ်ချုပ်ရမယ်ဆိုရင်စာချုပ်မှာတချို့ကြံခဲ့အောင်ကြောက်ပြီးတော့ကြံခဲ့အောင်လုပ်နေသလားလို့ဗျာအဲ့လိုစဉ်းစားရတာပေါ့
ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့စနေနေ့တုန်းကလည်းရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်လွိုင်းလင်းမြို့နယ်တဲ့နောင်လိုင်းကျေးရွာအုပ်စုကနောင်ပါတက်ဖုန်ကြီးကျောင်းမှာဆွဟင်းချက်ပြုတ်နေကြတဲ့ဒေသခံတိုင်းရင်းသားတွေအလုလုနေတဲ့နေရာကိုမြမတက်ဖက်ကလက်နက်တွေနဲ့ပစ်လို့ဒေသခံရွာသားတအူးသေဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ကြပြီးတော့အခုချိန်ထိထိရောက်တဲ့ကူညီဆောင်ရှောက်မှုတွေမရသေးပဲကျေးရွာသားတွေဟာအသက်အန္တရာယ်ဆိုရင်ရလို့ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်လို့ RCSS ဘက်ကပြောပါတယ်ရှင်
မဆူမမင်းမြန်တင်ပြသွားရပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့ရွေးကောက်ပွဲကိုယ်စားလှယ်လောင်းစီးရင်ဖက်အလှည့်ပေးပါဦးမယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းစီးရင်ကိုခုချိန်ထိတိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးပယ်ခံရတဲ့ကိုယ်စားလှယ်တွေပြန်ပြီးအယူခံဝင်နေတာကြောင့်ဖြစ်တယ်လို့သိရပါတယ်ဒါပေမဲ့စက်တင်ဘာလတတိယပတ်ထဲမှာတော့အပြီးသတ်ထုတ်ပြန်ပေးနိုင်မယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်ရန်ကုန် VOA ရုံးကသတင်းထောက်မမေခါကဒီအကြောင်းကိုစုံစမ်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
လာမယ့်ယူကပွဲမှာပါဝင်ရှင်ပြိုင်ဖို့တနိုင်ငံလုံးကကိုယ်စားလှယ်လောင်း6000ကျော်ရှောက်ထားရမှာ80ကျော်ပဲခံရတယ်လို့ကနအူးသတင်းတွေထွက်ခဲ့ပေမဲ့တိကျမှုမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးမြင့်နိုင်ကပြောပါတယ်။ပဲချခံရတာနဲ့ပတ်သက်ပြီးဦးမြင့်နိုင်က VOA ကိုခုလိုပြောခဲ့တာပါ။အ
ဲ့ဒါကအနည်းငယ်တရားကျော်သွားတော့မဟုတ်ပါဘူး။ကမ္ဘာကြီးတော့88လောက်ပါဝင်ပြပါပဲဟုတ်ကဲ့
။လက်ရှိထုတ်ပြန်ထားတဲ့ကိုယ်စားလှယ်လောင်းတွေမှာနယ်မြေ38ခုကကိုယ်စားလှယ်လောင်းတွေအနေနဲ့အယူခံဝင်မှုတွေရှိနေတဲ့အတွက်ထုတ်ပြန်ကြေညာနိုင်ခြင်းလည်းမရှိသေးပါဘူး။ခုလက်ရှိမှာတော့တက်ဆိုင်ရာတိုင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲများနဲ့ခရိုင်ရွေးကောက်ပွဲကော်မရှင်တို့မှသေးစိတ်ကြီးညာထားပေမဲ့အယူခံဝင်တာတွေရှိနေပါသေးတယ်ဒီပုံမှာထတ်တိုးထတ်နှုတ်မှုတွေရှိလာအောင်မှဖြစ်တာကြောင့်စည်ရင်းပေါင်းမလုံနိုင်သေးဘူးလို့ရွေးကောက်ပွဲကော်မရှင်ကအခုလိုပြောပါတယ
် update မဖြစ်သေးဘူးဆိုတာအမအခုချိန်ကြီးမပြတ်သေးဘူးတချို့စီစဉ်မှုတွေကအဲ့ဒါကြောင့်လို့ update တော့မဖြစ်နိုင်ဘူးဘာလို့စီစဉ်မှုကအခုမှထတ်တိုးလဲဆိုရင်ကျွန်တော်ပြတ်ထတ်လို့မှာပဲထတ်လျှော့တယ်ဆိုရင် minus ထတ်လို့မှာပဲဒီလိုတော့ရှိနိုင်ပါလေဗျကျွန်တော်တို့လောလောဆယ်လက်ရှိစွတ်တော်ကိုယ်စားလောင်းကတိုင်းဒေသကြီးကတော့ကျွန်တော်မငြိမ်သေးဘူးဖြစ်နေကြအလောဆယ်အယူခံမပြတ်တာအများစုကြီးတိုင်းဒေသကြီးကဖြစ်နေတော့တယ်သူကတော့ဒီဟိုဆိုတော့ပြောရရင်အရင်တည်းမငြိမ်နိုင်သေးပါဘူးလောလောဆယ်ကပုံစံ30နဲ့ကျင်ညာထားတဲ့ခရိုင်နယ်ကပုံစံ30နဲ့ကျင်ညာထားတဲ့အရင်တည်းရတော့ပြည်သူစီဆိုတော့ပြောလို့တက်ခွန်၄၃ညာရှိမယ်အမျိုးသားစီ86ရှိပါမယ်ဗျတင်တယ်ကတော့ confirm ဖြစ်နိုင်ပါတယ်လောဆယ်တော့ဆိုတာကသူကဟိုအယူခံနေတော့ထက်လာနေတုံးပဲဗျအနေတုံးပဲဆိုတဲ့ခါကျတော့လေဟိုအပြတ်တော့ပြောမရဘူးငါမလောဆယ်အကြမ်းမြင့်တော့ကျွန်တော်ဒါတော့ဟိုဦးရည်နေပါဆိုတော့အတီးဖြစ်ပါပြီထတ်တက်လာတဲ့ဆောင်းနာပြောတဲ့ဒီဟိုအသနာခံစားတွေပေါ်မှာမူတည်ပြီးတော့ company ကစီစစ်ပြီးတော့ဟိုပြန်ပြီးထက်ပြီးလိုက်တာလည်းရှိနိုင်တယ်ဆိုတော့ဒီကဏ္ဍကတော့ဆောင်းနာပြောလို့ရှိနေနိုင်သေးတယ်ဗျမငြိမ်သေးဘူးပေါ့နော်
ဒီမိုကရေစီနဲ့လူအခွင့်အရေးပါတီကဦးကျော်မင်းကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း18ဦးပြိုင်ဖို့တင်သွင်းခဲ့ပေမဲ့18ဦးပယ်ချခံရတာနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
18ရောက်မှာ19ရောက်အားလုံးလိုပေါ့နိုင်ငံသားလက်မမိဘများဘိုးဘွားများရဲ့နိုင်ငံသားလက်မမပြားနိုင်လို့တဲ့အဲ့ဒါပဲတကူတိတော့ကြောင်းပြည့်ချက်ဘိုးဘွားလက်ထဲမှာနိုင်ငံသားလက်မမရှိတာသမီးပဲကနေဘယ်လိုလုပ်ပြီးတော့လဲဒီနိုင်ငံသားလက်မသူတို့ကိုပေးမလဲကောင်းဝင်ထားတယ်ခုနှစ်ရက်အတွင်းခရင်ကပေးတယ်ကျွန်တော်တို့တိုင်းနာပြည်နယ်ကိုပြည်နယ်ကော်မရှင်ပြောတာပါအယုတ်ခံတယ်ကော်မရှင်ကလည်းအော်ယုံကဟာကတည်ပြုတယ်အဲ့တော့အခုဘ ഹു ကော်မရှင်ကသွားပြီးတော့နည်းနည်းပါကြိုးကြောင်းပြောရင်ထူးမလားလို့စဉ်းစားနေတယ်တရှုတွေကလည်းဟိုတဦးချင်းပေါ့အယူခံတဲ့သဘောတော့မဟုတ်ဘူးကြိုးကြောင်းတင်ပြပြီးတော့ပြန်လေစဉ်းစားပေးပါရန်ဆိုပြီးတော့စာတင်တာရှိတယ်
လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်အခုချိန်ထိဘယ်ပါတီကဘယ်နှစ်ဦးအပယ်ခံရထားရသလဲဆိုတာကိုကော်မရှင်အနေနဲ့တိကျစွာထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတော့လာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်း1000ကျော်ဝင်ပြိုင်ဖို့စည်ရင်းသွင်းထားတာမှာ၈ရောက်ပယ်ခံရတယ်လို့ဗဟိုလုံးမှုဆောင်ကော်မတီဦးဝင်းထိန်ကပြောပါတယ်အချို့ပါတီရဲ့အနေနဲ့ကလည်းယူကန်ဝင်စဲကာလဖြစ်တဲ့အတွက်အသေးစိတ်ထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးလက်ရှိမှာပြည်သူ့လွှတ်တော်အတွက်ကိုယ်စားလှယ်လောင်း1800နီးပါးဝင်ပြိုင်ထားပြီးအမျိုးသားလွှတ်တော်အတွက်1000နီးပါးဝင်ပြောက်ရှင်ပြိုင်ထားပါတယ်တိုင်းဒေသကြီးအတွက်ကတော့တိုင်းရင်းသားရေးရာဝင်ကြီးတွေအပါအဝင်ကိုယ်စားလှယ်လောင်း3500ကျော်ဝင်ရောက်ရှင်ပြိုင်ဖို့စည်ရင်းသွင်းထားပါတယ်ဒီလိုစည်ရင်းသွင်းထားတာမှာပယ်ချခံရသူအများစုဟာတိုင်းဒေသကြီးကိုစားပြုကိုယ်စားလှယ်လောင်းတွေဖြစ်ပြီးပယ်ချခံရတဲ့အကြောင်းအရာတွေမှာလည်းမိ ဘနိုင်ငံသားမဖြစ်ချင်းရွေးကောက်ပွဲကျင်းပတဲ့နေ့မှာဥပဒေအရသတ်မှတ်ထားတဲ့အသက်ပြည့်မှုမရှိခြင်းတွေကြောင့်ပယ်ချခံရတာတွေများတယ်လို့ကော်မရှင်ကပြောဆိုထားပါတယ်။ဒီအပြင်နိုင်ငံတွင်းမှာတစ်ဆက်တည်းဆယ်နှစ်တာနေထိုင်တာမရှိတာကြောင့်လည်းပယ်ချခံရတာတွေလည်းရှိနေပါတယ်။
ဒီမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လည်းနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုတို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ပြည်အေကန်နေဗုဒ္ဓနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ဒီကုတော့ဒီကနေ့အစည်းအဝေးပထမအပိုင်းအဆုံးမသတ်ခင်နိုင်ငံတကာသတင်းတပုတ်တင်ပြပါမယ်။ American ပြည်ထောင်စုမှာ Republican Party ကပါတီရင်းသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေရဲ့အခြေအတင်စကားစစ်ထိုးပွဲမစခင်ထွက်လာတဲ့လူထုစစ်တမ်းတွေအရရှေ့ဆုံးကပြေးနေတဲ့ဘီလီယံနာတထေးကြီး Donald Trump ကိုနောက်တစ်ယောက်ဖြစ်တဲ့ကိုယ်စားလှယ်လောင်း Ben Carson ကအမိလိုက်လာနေပြီလို့ဖော်ပြပါရယ်။စက်တင်ဘာလ9ရက်နေ့က23ရက်နေ့အထိထောက်ခံခဲ့တဲ့ New York Times နဲ့ CBS ရုပ်သံစစ်တမ်းတွေအရဩဂုတ်လစံပထမအကြိမ်စကားစစ်ထုတ်ပွဲကျင်းပခဲ့ချိန်ကနေထက်စာရင် Donald Trump ကထောက်ခံမှု24ရာခိုင်နှုန်းကနေ29ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေပြီးအငြိမ်းစားခွဲစိတ်ဆရာဝန်ကြီး Ben Carson ကအရင်ကတည်းက6ရာခိုင်နှုန်းတက်လာခဲ့တဲ့အတွက်23ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရောက်လာနေပါတယ်။ VOA သတင်းထောက် Zelatika Hope သတင်းပေးပို့ထားတာကိုဦးဝင်းမင်းကပြောပြပါမယ်ရှင်။
Donald Trump အနေနဲ့နိုင်ငံခြားသားဝင်ရောက်မှုအပေါ်ပြင်းပြင်းထန်ထန်တင်းလာနေကြကမေကွန်ပြောခဲ့ပါတယ်။ Latin American တွေပွား American နိုင်ငံသားတွေအများကြီးရှိတဲ့ Texas ပြည်နယ်က Dallas မြို့ကြီးမှာအခုလိုပြောလိုက်တာပါ
။ We have to build a wall.
ကျွန်တော်အနေနဲ့နေဆက်တတိုင်းကြီးဆော့ပါလိမ့်မယ်။အလုပ်ဖြစ်မဲ့တတိုင်းပေါ့နော်။အားလုံးလှုပ်တင်တာက Israel ကိုသွားပြီးတော့မေးကြည့်ရမှာပါ။ခင်ဗျားတို့တတိုင်းဘယ်လိုအလုပ်ဖြစ်သလဲပေါ့လေ။အလုပ်ဖြစ်မဲ့တတိုင်းပေါ့။
အင်အားဆောက်လုပ်မှုမှာဩဇာတနာကြီးမားတဲ့ Mr. Trump အနေနဲ့ American Mexico နယ်စပ်မှာနယ်စပ်တိုင်းကပြည်နိုင်ငံသားခိုးဝင်မှုကိုကာကျင်တာပါသူ့အနေနဲ့နိုင်ငံတွင်းရောက်နေပြီဖြစ်တဲ့အထောက်အထားမရှိတဲ့ရွှေပြောင်းလာသူတွေကိုလည်းသူတို့နိုင်ငံပြန်ပို့ဖို့အဆိုပြုထားပါတယ်ဒါပေမဲ့ဒီ Dallas မြို့ပါပဲ Trump မေကွန်းပြောတဲ့နေရာအပြင်မှာမချေနှက်တဲ့ဆန္ဒပြသူ John Avila က
သူကကျွန်တော်တ
ို့ခွဲပြစ်နေတာဗျ American အများပြားကိုတတိသန်းစီကွဲအောင်လုပ်နေတာပါသူပြောသလိုကျွန်တော်လုပ်ဖို့မလိုပါဘူးကျွန်တော်အခုချိန်မှာတီးတန့်ခွဲထားဖြစ်ဖို့မလိုပါဘူ
းမစ္စတာထရမ့်ရဲ့ပြိုင်ဘက်ဘန်ကာဆန်ကတော့အခုလိုမဲဆန္ဒရှင်တွေကိုဆွဲဆောင်ပြောလိုက်ပါတယ
်လူတိုင်းသဘောတကူတည်းရှိဖို့မလိုပါဘူးအမုန်းတရားနဲ့ကွဲပြားမှုတွေရှောက်ပြောနေတဲ့သူတွေကိုကျွန်တော်ရဲ့လူအတိုင်းဝန်မှာလွှမ်းမိုးခွင့်ပြုလာခဲ့ပါတယ်ဆိုရာကတခုခုသဘောကွဲလွဲတာနဲ့တုံးနဲ့တူရန်သူတွေဖြစ်သွားပြီလို့ယုံလောင်အောင်ဆွဲဆောင်နေသူတွေကရှိနေတယ်လေ
Hewlett Packard ကော HP လိုလူသိများတဲ့နည်းပညာကုမ္ပဏီအကြီးကဲကာလီဖီယိုရီနာအနေနဲ့လဲစစ်တမ်းတွေမှာအိုဟိုင်းယိုးအုပ်ချုပ်ရေးမှူးဂျွန်ကာဆစ်လိုပဲထောက်ခံမှုတိုးပြီးရနေပါတယ်။ဒါပေမဲ့အရင် Republican Party မှာရေပန်းစားခဲ့တဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ကတော့တတိယနေရာမှာထောက်ခံမှုနည်းနည်းပဲရထားပါတယ်။တခြား Republican ပြိုင်ဘက်တွေလည်းထောက်ခံမှုရတာနည်းနေပါတယ်။အခုလိုနိုင်ငံသမားမဟုတ်သူစီးပွားရေးသမားကြီး Trump ကိုထောက်ခံမှုတိုးနေတာဟာမဲဆန္ဒရှင်တွေအနေနဲ့အစင်လာပုံမှန်သမျိုးကြနိုင်ငံရေးကိုစိတ်ပြတ်နေတာကိုပြလိုက်တာပ
ါ going to have so many victories
ကျွန်တော်အနေနဲ့အောင်ပွဲတွေအများကြီးစုပ်ပူးသွားနိုင်မှာပါအခြေအနေတစ်ခုမှာတော့ခင်ဗျားနားဆန်သွားတဲ့အထီတော်ကြားရမှာပ
ါအခုတော့ဟော်ဟော်တိုင်တိုင်းယုံကြည်မှုအပြည့်နဲ့လူအထင်ကြီးအောင်ပြောတတ်တဲ့ Trump ကဩဇာကြီးလာနေပါတယ်ဒါပေမဲ့ Trump ရဲ့ပြိုင်ဘက် Democratic သမ္မတလောင်းဝင်ပြိုင်နေသူ Hillary Clinton ကတော့သူ့ကိုသေးသိမ်အောင် Iowa ပြည်နယ်မဲဆွယ်ပွဲမှာတင်းလာနေကပဲပြောခဲ့ပါတယ်
Oh, listen, I don't need to tell you anything when I get there.
Oh, not hong ji bao. Jima rong shin no ba ma pyo pya ni sia ma lo raw. Jima twa de niya dai ma ngain chan mu re paw thwet la sia ma le. Phun phyo to tet mu mo re ywa cha la ma shin. Khitit ko yauk twa ma ba.
Di Democratic Tamara la win pyain thu re ni ne do prathama song thu saka sithu bwe ko October la ma lou ma phit par de khnya.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ16ရက်ပုတ်ထူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00အထိအစီအစဉ်တွေကို line to meter 24 25 51အပြင် line meter 190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့အပတ်စဉ်ကဏ္ဍတွေထဲမှာနားဆင်ရမှာတော့
ဒီလူရဲ့နေနေရတော့အခက်ခဲကြနေဒီရွေးကောက်ပွဲကိုမဲပေးရမယ်ဆိုရင်တော့တိတ်စိတ်ဝင်စားမယ်နဲ့ကျုံသူလိုမဲပေးကြမယ်လို့ပဲထင်တယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့မကွေတိုင်းဖက်ကရေပေးတံခံခဲ့ရသူတူဦးပြောသွားတာပါရှင်အပြေဆုံးကိုမြန်မာတခွင်အစီအစဉ်မှာနားဆင်ရမှာပါဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုတင်ပြပါမယ်ရှင်။ဒီတစ်ပတ်စီစဉ်မှာတော့ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့အတူနိုင်ငံရေးပါတီတွေရဲ့မဲဆွဲမှုအကြောင်းတွေကိုတင်ပြထားပါရယ်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရယ်ရှင
်။အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကအများစုဖြစ်ပါရယ်။ပထမဦးဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလက်ရှိအချိန်ထိပြုစုထားတဲ့မဲဆင်းတွေရဲ့မှန်ကန်မှုနဲ့ပတ်သက်ပြီးတော့30ရာခိုင်နှုန်းသာသူ့အနေနဲ့အာမခံနိုင်တဲ့အကြောင်းပြောဆိုခဲ့တာကိုသတင်းမီဒီယာတွေပေါ်မှာဖော်ပြတာတွေ့ရပါတယ်။ကျန်80ရာခိုင်နှုန်းကိုဘာကြောင့်အာမမခံနိုင်တယ်လဲဆိုရင်ပြီးခဲ့တဲ့တစ်ကြိမ်မဲဆင်းကတ်ကလေးကမဲပေးခွင့်ရှိသူလူဦးရေရဲ့80ရာခိုင်နှုန်းကလာမကြည့်ခဲ့ကြတဲ့အကြောင်းလို့တောက်ကြနေကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ရွေးကောက်ပွဲသတင်းရေးသားချင်းဆိုင်ရာ Editor Forum ဖွင့်ပွဲမှာပြောကြားခဲ့တာပါ Editor Forum ဖွင့်ပွဲကိုတက်ရောက်ခဲ့ကြတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မီဒီယာတွေအနေနဲ့အပြုသဘောဆောင်တဲ့ရှုထောင့်ကရေးသားကြဖို့တခါတခါမီဒီယာတွေကပေါက်ပေါက်ရှားရှားတွေးပြီးတော့ရေးသားတာကိုသူဖတ်ရတဲ့အခါအာအသိမိတဲ့အကြောင်းလဲပြောဆိုသွားပါသေးတယ်သူ့အနေနဲ့တခါမှဒီလိုစိတ်ကူးမျိုးမရှိခဲ့ပေမဲ့မီဒီယာတွေကရှာရှာဖွေဖွေဆွဆွဲရေးသားတာတွေရှိတယ်လို့လည်းသူ့ရဲ့မိန့်ခွန်းမှာပြောဆိုသွားတာတွေ့ရပါတယ
်ရေးကောက်ပွဲနဲ့ပတ်သက်တဲ့ခုလေး new လေးရုပ်လုံးမီးလေးပေါ့နော်ဒါတွေကိုတိဖို့လိုပါတယ်နော်ရေးသားဖော်ပြတဲ့နေရာမှာလေဒါတွေတိပြီးမှရေးသားမယ်ဆိုရင်တော့နော်လူလူရောနော်ဒီညီအညာမျိုးကော်မရှင်ဖွေကိုရေးကောက်ပွဲဖွေတော့အတိတ်ကမရှိနိုင်မှာဖြစ်တဲ့ကြောင့်ကျွန်တော်ထုတ်ပြန်ထားတဲ့ကိုယ်ရည်ညူရည်လုံထုံးလုံးကြီးတွေအသိရှိထားဖို့လိုတယ်လို့ကျွန်တော်ပြောလိုပါတယ
်အဲ့ဒီ forum မှာရွေးကောက်ပွဲသတင်းရယူတာတင်ဆက်ရမှာကြုံရတဲ့စိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေကိုသတင်းမီဒီယာအသီးသီးက editor တွေကဆွေးနွေးခဲ့ကြပါတယ်2010 2012ကရွေးကောက်ပွဲတွေတုန်းကသတင်းရယူခွင့်ရေးသားခွင့်လွတ်လပ်မှုအတိုင်းအတာကအခုအချိန်ထက်နည်းပါးတယ်လို့တော့အလုံးကအမြင်တူညီကြပါတယ်အခုတစ်ပတ်သတင်းမီဒီယာတွေမှာဖော်ပြနေတဲ့အကြောင်းအရာနောက်တစ်ခုကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်ခီးစဉ်တွေမှာပြောဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကအစိုးရဖွဲ့နိုင်တဲ့ပါတီကိုပဲမဲပေးကြဖို့တတိပုဂ္ဂလတွေကိုမဲမပေးဖို့ဆိုတဲ့အချက်သူတို့ပါတီအနေနဲ့ကယားပြည်နယ်တို့လိုတိုင်းရင်းသားနေမြေတွေမှာဝင်ရောက်ရှင်ပြန်ရတဲ့အကြောင်းဟာပြန်ပက်ပါတီဖြစ်တဲ့ကြံ့ခိုင်ရေးပါတီကဝင်ပြိုင်လို့ NLD ကလည်းဝင်ပြိုင်ရတာဖြစ်တဲ့အကြောင်းပြောဆိုမှုတွေကဒရင်မီဒီယာတချို့ရဲ့ခေါင်းစဉ်တွေအဖြစ်ဖော်ပြတာကိုတွေ့ရပြီးတတိပုဂ္ဂလကိုယ်စားလှယ်တောင်းတွေကိုမဲမပေးဖို့ပြောခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုတွေကိုလည်းပုံနှိပ်မီဒီယာတွေလူမှုကွန်ရက်မီဒီယာတွေမှာဖတ်ရှုရပါတယ်။နောက်သတင်းတစ်ပုဒ်ကတော့စက်တင်ဘာလ10ရက်နေ့ကစတင်လိုက်တဲ့မဲဆွဲပွဲကာလအစပိုင်းရဲ့မဲဆွဲလှုပ်ရှားမှုနဲ့ပတ်သက်တဲ့အကြောင်းအရာဖြစ်ပါတယ်။မဲဆွဲခွင့်စတင်လိုက်တဲ့ပထမအဆုံးသတင်းပတ်မှာဘယ်လိုဘယ်ပုံမဲဆွဲကြသလဲ။ဘယ်ပါတီတွေကဘယ်နေရာတွေမှာမဲဆွယ်နေကြတယ်ဆိုတဲ့အကြောင်းအရာတွေသတင်းတွေကိုသတင်းစာနဲ့ဂျာနယ်တွေမှာရက်ဆက်ဖတ်ရှုနေကြရပါတယ်ပြည်တော်စုလွှတ်တော်နိုင်ငံနဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌဖြစ်သူသူရဥရွှေမန်းကတော့ပထမအဦးဆုံးသတင်းပတ်မှာပဲသူ့ရဲ့မဲဆန္ဒနယ်မြေဖြူးမြို့မှာမဲဆွယ်နေတဲ့အကြောင်းမဲဆွယ်ရမှာနိုင်ငံကောင်းဖို့အတွက်ဆိုရင်ဘဲပါတီဘဲပုဂ္ဂိုလ်မျိုးနဲ့မဆိုပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုတဲ့အကြောင်းသတင်းတွေမှာဖော်ပြတာကိုတွေ့ရပါတယ်တခြားမဲဆွယ်သတင်းတွေထဲမှာတော့မန္တလေးမြို့မှာအလှပြကားတွေနဲ့မဲဆွယ်တဲ့သတင်းတွေကိုသတင်းစာဆောင်တွေမှာရုပ်ပုံတွေနဲ့ဖော်ပြတာကိုတွေ့ရပါတယ်ရန်ကုန်မြို့မှာတော့တချို့မြို့နယ်တွေမှာအတန်ချက်ဆက်နဲ့ရက်ွက်တွေလက်လှည့်ပြီးတော့မဲဆွယ်နေတာတွေရှိတဲ့အကြောင်းဖတ်ရှုရပါတယ်မွန်ပြည်နယ်မော်လမြိုင်မြို့ပဲမှာ မဲဆွယ်မှုအခြေအနေနဲ့ပတ်သက်လို့ဘလို့ရှိတယ်ဆိုတာကိုမော်လမြိုင်အခြေစိုက်အပတ်စဉ်ထုတ်ဂျာနယ်တန်လွင်တိုင်းဂျာနယ်ကတာဝန်ခံအက်ဒီတာဦးကိုကိုဇော်ကအခုလိုပြောပြပါတယ
်လောလောဆယ်လည်းအခက်ခဲကတော့အခုဒီမီဒီယာသမားကရွေးကောက်ပွဲဆိုင်ရာသတင်းရယူမှုနဲ့ပတ်သက်ပြီးရတော့ဒီ UEFA ကထုတ်ပြန်လာတဲ့ဒီဝန်ခံကတိဝန်ခံလက်မှတ်ရေးထိုးရမယ့်ကိစ္စမျိုးတွေမှာတော့နည်းနည်းအခက်ခဲရှိနိုင်တယ်ပေါ့နည်းနည်းအခက်ခဲရှိနိုင်တယ်ဆိုတာတချို့သတင်းဌာနတွေကတတိယတချို့တင်းထဏာတွေကမိုဘီနယ်ကြီးကကျဲတယ်မိုဘီနယ်ကျဲတယ်တချို့တင်းထဏာတွေကမိုဘီနယ်တစ်ခုလုံးမှမှတင်းတော့တယောက်ပဲထားနိုင်တဲ့ခါမျိုးကြရင်ဒီပုဂ္ဂိုလ်ကတခြားမြို့နယ်တွေမှာသွားပြီးတင်းရယူတဲ့နေရာမှာခက်ခဲရှိနိုင်မယ်လို့ထင်တယ်။ဘာကြောင့်ရှိရမယ်လို့ဆိုတာ UEC ကထုတ်ပြန်လာတဲ့ထုတ်ပြန်ချက်ကနည်းနည်းကိုမရှင်းမလင်းလို့ဖြစ်နေတယ်ပေါ့နော်။အဲ့ဒါကြောင့်မို့ RBD ပေါ်မှာလည်းဒီတက်ဆိုင်ရာကြီးနယ်ခရိုင်မှာရှိတဲ့ကော်မရှင်တွေကလည်းဒီပေါ်မှာအဆုံးဖြတ်မပြီးရတာတွေ့နေရတယ
်။နောက်ဆုံးအနေနဲ့တင်ပြလိုတာကတော့ဒီတစ်ပတ်မီဒီယာတွေပေါ်မှာမဲဆွယ်ပွဲအကြောင်းများများစားစားဖော်ပြထားတာမတွေ့ရပေမဲ့မဲစင်းစစ်ဖို့အတွက်မဲစင်းမှာအမှားတွေကိုပြင်ဆင်လာနေပတ်သက်လို့ဖော်ပြရေးသားထားတာတွေကိုတွေ့ရပါတယ်ဒီတစ်ပတ်လူမှုမီဒီယာတွေပေါ်မှာတော့ရွေးကောက်ပွဲနီးလာတာနဲ့အညီနိုင်ငံရေးပါတီတွေရဲ့အကြောင်းတွေကိုယ်စားလှယ်လောင်းတွေရဲ့ဓာတ်ပုံတွေတတိပုဂ္ဂလရဲ့အမြင်တွေဝေဖန်တာတွေဝေဝေဆဆတွေ့မြင်လာနေကြပြီဖြစ်တယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
မြန်မာမီဒီယာမြင်ကွင်းခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းကနေပုတ်ထူးညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုတော့မြန်မာအရေးသုံးသပ်ချက်ခန္ဓာကိုယ်နာဆင်ရအောင်ပါမြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာဘယ်လိုက်မှုမရှိဘဲတိတိကျကျကြားနေဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့နိုင်ငံရေးသုတေသီဒေါက်တာခရစ်စတီနာဖင့်ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့၅နှစ်တာကာလအတွင်းလွှတ်တော်ဟာလူတွေစိုးရိမ်ခဲ့ကြသလိုလက်ညှိုးထောင်ခေါင်းငိမ့်လွှတ်တော်မဖြစ်ခဲ့ဘူးလို့လည်းသူကချီးကျူးလိုက်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲအထူးအစီအစဉ်အဖြစ်အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခ Christina Finks နဲ့ဦးကျော်စန်းနာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
Christina, thank you very much for our time.
Thank you so much for having me.
Dr. Christina Fink, မြန်မာနိုင်ငံမှာမကြခင်အတွေ့အကြုံရေကောက်ပွဲကျင်းပတာမှာဖြစ်ပါတယ်။အင်တန်စိတ်ဝင်စားဝယ်စိတ်လှုပ်ရှားဝယ်ကောက်ပါတယ်။ပထမအဆုံးမေးချင်တာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပါတီစုံအထွေထွေရေကောက်ပွဲတွေကျင်းပဖို့အဆင်သင့်ဖြစ်ပြီလို့ထင်ပါလားခင်ဗျာ
Well, I think a lot has been done to try to ensure
that ရေကောက်ပွဲဖြစ်စဉ်ချောင်းမွေးဖို့2030ရေကောက်ပွဲထက်တရားမျှတမှုရှိဖို့အများကြီးလှုပ်ထားရလို့ထင်ပါတယ်။ဒါပေမဲ့မေကွန်းထုတ်စရာတွေကတော့အများကြီးရှိနေသေးပါ။ရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးဟာအရင်စစ်ဘိုလ်ချုပ်တဦးပါ။ပြီးတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်လွှတ်တော်အမတ်တဦးလည်းဖြစ်နေပါတယ်။သူကသူဟာဗတ်မလိုက်ပါဘူး။ရေကောက်ပွဲဟာလည်းလွတ်လပ်မှုမျှတမှုရှိစေရမယ်လို့ပြောပါတယ်။ဒါမှလည်းသူ့ရဲ့စစ်တပ်နဲ့ပါတီပေါ်မှာတစ္ဆာစောင့်တိနေမှုကြောင့်ရေကောက်ပွဲကော်မရှင်ရဲ့လွတ်လွတ်လပ်လပ်နဲ့မျှမျှတတလှုပ်ဆောင်နိုင်ရန်ကိုထိခိုက်မဲ့အလားအလာရှိနေပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကရောခင်ဗျာ။ဖွဲ့စည်းပုံအခြေခံဥပဒေကို၌ကလည်းဒီမိုကရေစီမဆန်ဘူးဆိုတော့ဒီလိုဒီမိုကရေစီမဆန်သောဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာဒီမိုကရေစီရေကောက်ပွဲတရက်ဖြစ်ထွန်းလာနိုင်ပါမလား။
Well, I think we have to understand that the elections are taking place.
အခုကျင်းပတဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီအပြည့်အဝမဟုတ်သေးတဲ့အခြေအနေအောက်မှာကျင်းပရမှာဖြစ်တယ်ဆိုတာနားလည်ထားရပါလိမ့်မယ်။ကိုင်းတဲ့ပြည်နယ်တွေအပေါင်းဝင်လွတ်တော်အမတ်တွေအားလုံးဟာရွေးကောက်တင်မြှောက်ခံပြီးတော့တက်လာကြမှာမဟုတ်ပါဘူး။25ရာခိုင်နှုန်းကစစ်တပ်ကခန့်အပ်မှာပါ။ဒါမဲ့လည်းကျန်တဲ့85ရာခိုင်နှုန်းအတွက်တော့ရှင်းပြန်ရရမှာပါ။တက်တက်ကြွကြွနဲ့အကျိတ်နဲ့ရှင်းပြန်မှုတွေကိုမြင်ကြရပါမယ်။ဒီမိုကရေစီဘက်တော်သားပါတီတွေတိုင်းရင်းသားပါတီကကိုယ်စလဲတွေအများပြားလွတ်တော်တွေရောက်လာကြမှာပ
ါ။ဒါရင်သားအင်အားစုတွေနဲ့အပြစ်ခတ်ရဆဲရေးလဲတနိုင်ငံလုံးအတိုင်းအတာနဲ့မရနိုင်သေးပါဘူး။ငင်းရရေးဆိုတာကလည်းအဝေးကြီးရှိနေပါတယ်။ဆိုတော့ဒါတွေကရောရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေအလားအလာကိုဘယ်လောက်ထိတိုက်ခိုက်နိုင်မယ်ထင်ပါလဲခင်ဗျာ။
Right. Well, we don't know if the elections will happen in
some ချင်းမြောက်ပိုင်းနဲ့ကချင်ပြည်နယ်တချို့ဒေသတွေမှာဆိုရင်ရွေးကောက်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာအသေးချာမသိရသေးပါဘူး။ဒါဟာစိတ်မကောင်းစရာဖြစ်ပါတယ်။ဒီဒေသတွေကလူတွေရဲ့ကိုယ်စားလှယ်တွေလွတ်တော်တွေရောက်လာနိုင်မှာမဟုတ်ပါဘူး။ဒါအပြင်တိုင်းသားပါတီတွေလွတ်တော်မှာငြိမ်းချမ်းရေးအပြစ်ရရေးဆောင်ရွက်နိုင်မှုတွေအပေါ်လဲအများကြီးထိခိုက်နိုင်ပါတယ်။အခုချိန်ထိလွတ်တော်ပထမကာလမှာတိုင်းသားပါတီတွေဒီငြိမ်းချမ်းရေးကိစ္စမှာပါဝင်ပတ်သက်မှုတိတ်ပြီးတော့မတွေ့ခဲ့ရပါဘူး။အစိုးရကအပြစ်ရရေးဟာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ကိစ္စလို့ဆိုပါတယ်။အပြစ်ရသဘောတူညီမှုရရှိပြီးတော့မှလွတ်တော်ရဲ့အခမ်းအနားရောက်လာမယ်လို့ဆိုပါတယ်။ဆိုတော့ဒီအပြစ်ရသဘောတူညီမှုဟာရွေးကောက်ပွဲမတိုင်ခင်ရနိုင်မလားရခဲ့ရင်ဒီကိစ္စရှေ့ဆက်တိုးအောင်လို့လွှတ်တော်ကဘယ်လောက်ထိတွန်းနိုင်မလဲဆိုတာမသိနိုင်သေးပါဘူး
နောက်တစ်ခုကဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတာလူအများစုကစိုးရိမ်ကြပါတယ်ဆိုတော့ဒီလူတွေရဲ့စိုးရိမ်မှုကရောဘယ်လောက်ထိအခြေအမြစ်ရှိတယ်လို့ထင်ပါလဲခင်ဗျာ
Well, I think two potential
concerns. So, yeah, that's it. I'll see you later. But the other thing is, you can't wait for me to see how you can't wait for me to see how you can't wait for me to see how you can't wait for me.မေယုံတွေကထောင်တောင်းချီရှိနေတော့ဒီလုံချုံရေးတွေဟာတချို့နေရာတွေမှာရှားမနေပဲနဲ့မဲပေးသူတွေကိုအကာအကွယ်မပေးပဲနဲ့နိုင်ထက်စီနဲ့မဲပေးခိုင်းတာလွတ်လွတ်လပ်လပ်မဲပေးခွင့်မပြုတာချိန်ကြောက်တာတွေလုပ်လို့မလားဆိုတာစိုးရိမ်စရာတစ်ချက်ပါနောက်စိုးရိမ်စရာတစ်ခုကမီဒီယာတွေအနေနဲ့ရွေးကောက်ပွဲကိုထိထိရောက်ရောက်စောင့်ကြည့်ခွင့်ရမလားဆိုတဲ့ကိစ္စပါသတင်းသမားတဦးဟာတနေ့မှတနေ့ရကိုပဲသတင်းယူခွင့်ရှိတယ်ဆိုတဲ့ကန့်သက်ချုပ်ချယ်မှုတွေကော်မရှင်ကလုပ်ထားပါတယ်နည်းနည်းပို့ပြီးလွတ်လပ်ခွင့်ပေးဖို့ညှိနှိုင်းနေတယ်လို့တော့သိရပါတယ်စရောဒီရွေးကောက်ပွဲတစ်ခုလုံးကိုရန်ချုံပြီးတော့စောင့်ကြည့်သတင်းယူနိုင်မှာမလားဆိုတာစိုးရိမ်စရာပါမီဒီယာသမားတွေမရှိတဲ့နေရာတွေမှာပို့ပြီးတော့ပြဿနာတွေရှိနိုင်ပါတယ်ဒါမဲ့လည်းအားတက်စရာတစ်ခုကတော့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒီရွေးကောက်ပွဲကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်အားတင်းထားပါတယ်မီဒီယာတွေမရောက်နိုင်တဲ့နေရာတွေကိုသူတို့စောင့်ကြည့်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တစ်ခါပြည်ပကလာရောက်တဲ့အခက်အခဲသမားတွေကဘယ်လိုဆုံးသက်လိုပါသလဲသူတို့ကိုဖိတ်တာဟာအစိုးရကတော့ပွင့်လင်းရိုးသားမှုရှိပါတယ်ဆိုတာပြသခြင်းလို့လူကြောက်ကောင်းအောင်ဖိတ်တာဆက်ဆက်ပဲလားဒါမှမဟုတ်သူတို့တွေဟာဘယ်လောက်ထိထိတိယောက်ယောက်လှုပ်ရှားဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
Well I think the Union Election Commission has set up
ပြည်သူ့ရွေးကောက်ပွဲကော်မရှင်ကတော့ပြည်ပအကဲခတ်တွေအတွက်ဆောင်ရွက်ဆောင်ရွက်တွေကိုနိုင်ငံတကာဆန်တဲ့အညီထုတ်ပြန်ထားပါတယ်သူတို့ရောက်ရှိနေမှုဟာအရေးပါတယ်သူတို့ဟာရန်ကုန်နဲ့နေပြည်တော်မှာရှိတဲ့ပါတီဌာနချုပ်တွေကိုတွားရောက်ခွင့်ရကြမှာဖြစ်ပါတယ်။သူတို့ကဘလောက်ထိလက်လန်းမီနိုင်မလဲ။အထူးသဖြင့်အစော်ဖျားဒေသတွေကိုရောက်နိုင်ပါမလားဆိုတာတော့မေးစရာပါ
။နောက်အခုမဲဆွဲတရားဟောတဲ့အခါမှာစစ်တပ်ကိုမဝေဖန်ရဘူးဆိုပြီးတမ်းမြစ်ထားတယ်လို့လည်းသိရပါတယ်။ဒါကိုကြည့်ရင်လွတ်လပ်စွာမဲဆွဲစီရင်ဝင်ရှိတယ်လို့ခေါ်နိုင်ပါမလားခင်ဗျာ
။Right. Well, I mean, again, we have to accept the fact
that... Tima lewe, semi-authoritarian rule ko re, te zei te re ta anabja oso mu shi ne ze sura mame de mao. Sita ha na ngay ye ma toro miya miya ye ba ne ze ba. Thru ye na ngay ye ana me me song shu mao so ye ni ba re. Da cha ma lo, na thao de se rong a lo miyo, na ngay ma radio ne yo miyan ten cha ma, sa ngay amane si be me se guen pe ta biro, sita ko mo we ben ya lo lo ta ba re.
ဟုတ်ကဲ့ကောင်းပါပြီရွေးကောက်ပွဲဟာကျင်းပဖြစ်တယ်နိုင်ငံတကာကလက်ခံနိုင်တဲ့အတိုင်းအတာအထိလူလာမှုရှိခဲ့တယ်မျှတမှုရှိခဲ့တယ်လို့ကျွန်တော်ယူဆကြပါစို့ဆိုရင်အဲ့ရွေးကောက်ပွဲပြီးတဲ့အချိန်ကဘယ်လိုဖြစ်လာမယ်ထင်ပါလဲဘုကြုံမှုကြီးမြောင်းဟိုင်းနဲ့အာနာရှိရဲ့လူတွေကတော့ဒါဘသူနိုင်နိုင်သူတို့ဟာရွေးကောက်ပွဲရလတ်ကိုလေးစားမယ်လို့ကတိပြုကြပါတယ်တချို့ကတော့နောက်ကွယ်မှာဘုကြုံမှုကြီးတန်းရွှေကကြိုကင်ထားစေဖြစ်တယ်ဆိုတော့သူဆန္ဒအတိုင်းသူလုပ်လိုက်မယ်တကယ်လို့သာ NLD ဟာတောင်မျိုးကမ်းမျိုးအနိုင်ရပြီးတော့ဒါထိမ့်မနိုင်ပိမရခြေနေမျိုးဖြစ်သွားခဲ့တဲ့ဆိုရင်လူလူချင်းချင်းအနာထွက်ပေးလိမ့်မယ်လို့ထင်ပါလားခင်ဗျာ
Well I think that's certainly a concern for the military and I think we really
don't ဒီကိစ္စကတော့စစ်တပ်အမှန်တကယ်စိုးရိမ်စရာတရားဖြစ်နေတယ်လို့ကျွန်မထင်ပါတယ်ဦးတန်းရွှေဘလောက်အနာရှိနေသေးလဲဆိုတာမသိကြပါဘူးစစ်တပ်အနေနဲ့ကတော့ NLDကအစိုးရကိုလုံးဝချုပ်ကန်သွားနိုင်မယ့်အရေးကိုတော့တကယ်စိုးရိမ်မှာပါ။ဒါကြောင့် NLD ဘလောက်နိုင်မလဲ။တောင်ပြိုကမ်းပြိုနိုင်ရင်ဒီအောင်ပွဲကိုဘလို့ကင်တွယ်မလဲ။စစ်တပ်နဲ့ဘလို့အဆင်ပြေအောင်နှိမ့်နိုင်ဆောင်ရွက်လာမလဲ။ပို့ပြီးတော့ထိတ်တိုက်ရင်ဆိုင်လာမလားဆိုတာမသိရသေးပါဘူး
။ဒါနဲ့ရွေးကောက်ပွဲအကျိုးကာလနဲ့ပတ်သက်တဲ့ကိစ္စတစ်ခုကိုပြန်မေ့ချင်ပါသေးတယ်။မက်ဆန်ဒါရှင်ရဲ့နိုင်ငံရေးအသိပညာအလုံးလောက်ရှိခဲ့ကြတယ်လို့ထင်ပါလားခင်ဗျာ။မှန်ကန်တဲ့ကုစလေကိုသူတို့ရွေးချယ်နိုင်မလားမှန်မှန်ကန်ကန်ပုဂ္ဂိုလ်ကြီးကိုပဲကြည်ပြီးလူကိုကြိုက်လို့ပေးကြမှလားတကယ်အရေးကြီးတဲ့နိုင်ငံအတွက်အရေးကြီးတဲ့အချက်လက်တွေကိုချင်းချင်းစဉ်းစားပြီးမှမေးပေးနိုင်ကြလိမ့်မယ်လို့ကိုထင်ပါသလားခင်ဗျာ
Well I think we shouldn't disrespect the voters in Myanmar I think that
မြန်မာမဲဆန္ဒရှင်တွေကိုအထင်မသေးသင့်ပါဘူးသူတို့ရဲ့ပြဿနာတွေကိုအကောင်းဆုံးကင်တွယ်ဖြေရှင်းဆောင်ရွက်နိုင်မယ်လူပုဂ္ဂိုလ်နဲ့ပါတီကိုဘယ်လိုရွေးရမလဲဆိုတာပြည်သူတွေကောင်းကောင်းကြီးသဘောပေါက်ကြပါတယ်အမြင်ရှင်းကြပါတယ်တချိန်တည်းမှာပဲသူတို့ပေးစင်နိုင်မပေးနိုင်မယ်နဲ့တခြားပါတီတစ်ခုခုကိုမဲပေးဖို့ချင်းကြောက်ခံရနိုင်မယ်အလားအလာလည်းရှိနိုင်ပါတယ်။ဒါမဲ့လေသူတို့ဆန္ဒအတိုင်းရွေးပြကြမှာပါ
။ကျွန်တော်တို့ရွေးကောက်ပွဲအကြိုကာလမှာအားလုံးအဆင်ပြေပြေနဲ့ပြီးမြောက်သွားတယ်လို့ပဲကျွန်တော်အကောင်းမြင်ပြီးဆက်ပြောကြအောင်ပါခင်ဗျာ။တခုမေးဖို့ကြံသေးတာကကုံဆုံတော်မဲဒီပထမ၅နှစ်သက်တမ်းအတွင်းမှာလွှတ်တော်အဓိကအဖြစ်လွှတ်တော်အမတ်တွေဘာတွေသင်ယူခဲ့ကြတယ်လဲဘယ်လိုအတွေ့အကြုံမျိုးဘယ်လိုသင်ခန်းစာမျိုးတွေရခဲ့ကြတယ်လို့ထင်ပါလား။
I think that the
ပထမ၅နှစ်အတွင်းအသွင်ကူးပြောင်းရေးမှာလွှတ်တော်ရဲ့လှုပ်ဆောင်ချက်တွေကအားရစရာကောင်းပါတယ်
လူတွေကလက်ညှိုးထောင်ကောင်းကြီးလွှတ်တော်ပဲဖြစ်မယ်လို့ထင်နေခဲ့ကြ
တယ်။အော်လက်ညှိုးထောင်ကောင်းကြီးလွှတ်တော်လို့မထင်ဘူးပါခရစ်စတီနာ
။ Absolutely.
လုံးဝမထင်ပါဘူး။
ဆိုရင်ဘာရီများသူတို့လွှတ်တော်ရဲ့အစွမ်းအစားနဲ့ဆောင်ရွက်နိုင်ခဲ့တာရှိတယ်ပြောပါ
Okay, well let's look at
ပြည်သူ့လွှတ်တော်ရဲ့လုပ်ရပ်နှစ်ခုကိုကြည့်ရအောင်ပါပထမတစ်ခုကလေယာဉ်မြေစုံစမ်းစစ်ဆေးရေးကော်မရှင်ပါဒီကော်မရှင်ဟာအရင်စစ်အစိုးရလက်ထက်ကသိမ်းယူခဲ့တဲ့လေယာဉ်မြေတွေကိုစစ်ဆေးပြီးတော့နိုင်ငံတဝန်းကတိုင်ကြားချက်800ကျော်ကိုလက်ခံခဲ့ပါတယ်လွှတ်တော်အမတ်တွေကိုယ်တိုင်ကွင်းစင်းစစ်ဆေးပါတယ်အစီရင်ခံစာထုတ်တယ်ပြီးတော့အစိုးရနဲ့စစ်တပ်တို့ကဘေဟာတွေကိုပြန်လည်ပေးအပ်တင်တယ်လို့ဆိုခဲ့ပါတယ်အစိုးရမလိုက်နာတော့လူသိရှင်ကြားကြေညာချက်ထုတ်ပြီးတော့ဘဲအချိန်အတိုင်းအတာအတွင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ
်။ဒါပေမဲ့လည်းပူပြီးအရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှကြတော့
Well, I think really what was fascinating
အဲ့ဒီကိစ္စမှလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမတ်တော်တော်များများကဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံခဲ့ကြတာဟာအထူး2000အားရပွဲရာကောင်းပါတယ်။ဖွဲ့စည်းပုံပြင်ဆင်ဖို့လိုအပ်တဲ့လွှတ်တော်မဲ့ပမာဏကိုသူတို့ရှော့ချခြင်းကြပါတယ်။စစ်တပ်ကဒီကိစ္စကိုမဟန်တားနိုင်စေဖို့ရည်ရွယ်ကြတာဖြစ်ပါတယ်။အရေးအတွက်အတိအကျမသိရပါမယ်ဒီကိစ္စကိုကြံ့ခိုင်ဖွံ့ဖြိုးအမတ်တွေထောက်ခံပေးခဲ့ကြတာပ
ါခရစ်စတီနာနောက်ဆုံးမေးချင်တာကတော့လွှတ်တော်ဒုတိယအကြိမ်ပေါ်ထွန်းလာတဲ့စက်တမ်းမှာစစ်တပ်ဟာနိုင်ငံရေးတဖြည်းဖြည်းဆုတ်ခွာသွားလိမ့်မယ်လို့မျှော်လင့်ပါသားခင်ဗျာ
I think that's likely to be a much longer term process
ပို့ပြီးတော့အချိန်ယူရလိမ့်အောင်မယ်လို့ထင်ပါတယ်စစ်တပ်အနေနဲ့သူတို့ရဲ့လုံခြုံရေးသူတို့အကျိုးစီးပွားတွေကိုနိုင်ငံရေးကဏ္ဍမှာအတော်လေးချုပ်ကန့်ထားနိုင်တော့မှကာကွယ်နိုင်မယ်စိတ်ချရမယ်လို့ယူဆထားဟန်တူပါတယ်။ရွေးကောက်ခံအမတ်တွေအစိုးရအဖွဲ့ဝင်တွေနဲ့စစ်တပ်တို့အကြားမှာအာဏာဝေချမ်းရေးချိန်ဆရတာတွေကြာပါလိမ့်အောင်မယ်။လူတချို့ကမြန်မာနိုင်ငံအသွင်ကူးပြောင်းရေးဟာဒီမိုကရေစီအသွင်ကူးပြောင်းရေးလို့ထင်ခဲ့ကြပါတယ်။စစ်တပ်ရဲ့စိတ်ထဲမှာအဲ့လိုမျိုးမယူဆပါဘူး။နိုင်ငံရေးဖြစ်စဉ်ကိုတစုံတရာအတိုင်းအတာထိချက်တွင်ပေးခြင်းသာဖြစ်ပါတယ်။စစ်တပ်ရဲ့အခမ်းအနားကိုလည်းဆက်လက်ထိန်းသိမ်းထားမှာဖြစ်ပါတယ်။ဘလိုပင်ဖြစ်ဖြစ်အချိန်ကြာလာတာနဲ့အမျှပြောင်းလဲသွားမှာပါခေါင်းဆောင်တွေပေါ်ပါတီတွေရဲ့ခွန်အားပေါ်မှာလည်းမူတည်ပါလိမ့်မယ
် Thank you very much Christina
ဥကျော်စနာတင်ဆက်ထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်နောက်တစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ရွေးကောက်ပွဲလွန်မှာပြောင်းလဲဖြစ်ထွန်းလာနိုင်တဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့ Federal ပြည်ထောင်စုအလားအလာတို့ကိုအိန္ဒိယနိုင်ငံတွေရဲ့အခြေအနေနဲ့နိုင်ရှင်သုံးသပ်ချက်ကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်ခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါလာမယ့်နိုဝင်ဘာလယူကောက်ပွဲအတွက်မက်ဆနာရှင်စင်းတွေကိုယူကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲအမားယွန်းတွေအတော်များများပါဝင်လာပြန်တယ်လို့သိရပါတယ်ဘာကြောင့်ဒီမက်ဆနာရှင်စင်းထုတ်ပြန်မှုအခောက်အခါကမှားယွင်းမှုတွေရှိနေတာပါလဲဒါဟာယူကောက်ပွဲပေါ်တည်ရောက်မှုဘလောက်ရှိနိုင်မလဲ။လာမယ့်စနေညပိုင်းဒက်အလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမျှလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာကိုမိမျှလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမဲ့သောရရှင်တွေကိုကျူးဇူးပါရခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့မြန်မာတခွင်ကဏ္ဍကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံကရည်ကြီးခဲ့တဲ့ဒေတာတွေမှာရွေးကောက်ပွဲကိုရွှေ့ဆိုင်ဖို့မလိုနိုင်ပါဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားထားချိန်မှာရေဘေးကြုံထားရတဲ့မကွေးတိုင်းဒေတာထဲကပြည်သူအများစုကတော့ရွေးကောက်ပွဲအပေါ်အာရုံမစိုက်နိုင်ကြပဲဖြစ်နေပါတယ်။လေယာစိုက်ပျိုးရေးကိုအဓိကလုပ်ကြတဲ့တောင်တိုလေသမားတွေဖြစ်ကြတာမို့သူတို့အရေးကိစ္စကိုအလေးထားဆောင်ရွက်ပေးနိုင်မဲ့အစိုးရတစ်တက်လာဖို့ကိုပဲမျှော်လင့်နေကြတဲ့အကြောင်းမကွေးတိုင်းဖက်ကိုသွားခဲ့တဲ့ကိုထက်အောင်ကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါရရှင်။
2015ပါတီစုံရွေးကောက်ပွဲကျင်းပကိုရက်နီးကလာချိန်မှာပဲရေဘေးသင့်အနေကိုကြုံတွေ့ခဲ့ရတဲ့မကွေးတိုင်းဒေသကြီးအတွင်းကဒေသခံပြည်သူတွေကတော့ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုရှိကြပါဘူး။ပြည်လေထူထောင်ရေးလုပ်ငန်းတွေနဲ့စားဝတ်နေရေးအတွက်လက်ရှိချိန်မှာအယုံစိုက်နေရတာကြောင့်ဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုရှိရဖြစ်နိုင်တယ်လို့ဒေသခံပြည်သူတွေကဆိုနေကြပါတယ်ခင်ဗျာ။အရက်သားအစိုးရတက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်ဒီရွေးကောက်ပွဲကျင်းပမှာဖြစ်ပေမဲ့လည်းဒီဘေးတင်ပြည်သူအများစုကတော့ခရီးတဆိုင်စောက်ကြည့်လည်လာမှုတွေမလုပ်ကြပါဘူး
။ဘူလို့တဲ့အတိုင်းတော့စိတ်ဝင်စားမှုတိတ်မရှိဘူး။ဒါဖြစ်လို့ဆိုကိုစည်းဝါးရေးတနေ့လုံးမှတနေ့စားရလို့အများကြီးလေ။ဒါကြတော့ဒါဟုတ်ပဲကိုစည်းဝါးရေးကိုအ
အဆက်အသွင်ခွင့်ဆိုင်လုပ်နေတာစားဖို့တော့လုံးမနေ
တောင်သူတွေရဲ့လုပ်ငန်းငွေကလည်းပဲရင်းနှီးမြုပ်သွားတော့ကျွန်တော်တို့ရိတ်စရာလည်းမရှိစိုက်စရာလည်းမရှိလက်မဲ့လိုဖြစ်သွားတာဟုတ်နိုင်ငံနေလည်းမျောသဘာကင်းနေရာလည်းပဲကိုယ်ကနှုံးနေပို့မျောသွားတော့ကြတော့အလုံးလက်မဲ့လိုဖြစ်သွားတယ်အလုံးလက်မဲ့ဖြစ်သွားတဲ့အခါမှာသူတို့ကဘယ်လိုလုပ်သွားသူတို့ရဲ့မိသားစုစောင်းဝင်နေရလည်းတကြောင်းတကြိုးမိသားစုတွေကြတော့ចောင်းသားတွေရှိတယ်ចောင်းသားတွေကမော်တာကိုပြန်ထားဖို့ဈေးရိတ်တွေကြတော့အများကြီးခက်ခက်ဖြစ်တယ်အဲ့ဒါသူတို့ဘယ်လိုလုပ်ရမလဲဒါပြင်အလုံးရှိတဲ့ဒေတာကိုသူတို့ပြောင်းလုပ်ဖို့လုပ်ကြဖို့ပေါ့နော်အဲ့ဒါမျိုးလေးအတန်းနဲ့ကျွန်တော်ကြားနေရကလေးတွေចောင်းထွက်ရမယ်အစိတ်ဟိုဖြစ်မအောင်အလုံးလက်မဲ့အခုကျွန်တော်တို့6လတစ်ချိန်လောက်မှအလုပ်ကရှိတာအောင်ទីနံစိုက်လိုက်တယ်တော့၄-၅လရှိပါဆိုတော့အလုတ်ကအရင်ရိတ်သိမ်းနေကြမှာအလုတ်ရှိတာဆိုတော့ငူလုံးလုံးစဲအနေထားအရာတော့သူကျွန်တော်တို့ဒီပြည်သူတွေကဒီရွေးကောက်ပွဲပေါ်မှာတိတ်ဆိတ်ဝင်သားမှု90 900ခန့်လောက်ကိုမရှိဘူးလို့ကျွန်တော်သုံးသပ်ကြည့်တာ
ကျွန်တော်တို့တောဒလိမှာတော့ဟိုဥမတောင်းမှာတီလာဆောင်မဲ့ဆိုကဲ့သို့သောစကပုံရှိပါတယ်ကျွန်တော်မိသားစုစာဝနေမဖူလုံးညရင်ကဲ့သို့အဲ့ရရွေးကောက်ပွဲတော့တိတ်ဆိတ်ဝင်သားပဲမရှိတော့
အဲများသူစိတ်ဝင်စားတော့သူတို့ကတော့သူတို့လှုပ်ရှားလုပ်ပါလေသူတို့ကလည်းပြီးခဲ့တဲ့30တုန်းကလည်းလိမ့်ထားကြတာလေလူတွေကအဲ့လိုပဲတွတ်ဆနေကြတာ
မကွေးတိုင်းဒေသတဝိုက်ကကြေးရွာတွေမှာဇူလိုင်လနောက်ဆုံးအပတ်လောက်ကစပြီးရေဘေးအနေနဲ့ကြုံတွေ့ခဲ့ရပြီးတော့လေယာဉ်အများစုအပါအဝင်လူနေရင်အဆောက်အဦတွေနဲ့စာတင်ကျောင်းတွေလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့တာပါကြေးရွာနေပြည်သူတချို့ကတော့သူတို့ဆုံးရှုံးနေတာမှုတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မဲ့အစိုးရတတိယကိုလာမဲ့ရွေးကောက်ပွဲမှာမျှော်လင့်နေကြပါတယ်
အားလုံးရဲ့ရင်ထဲမှာအပြောင်းလဲတစ်ခုတော့အမြန်ဆုံးလိုချင်နေတယ်ဟိုကပေါ့နော်အကောင်းဆုံးဒီပြည်သူပြည်သားတွေရဲ့ဒုက္ခကိုပေါ့နော်ဒီနေသူနေသားတွေရဲ့ဒုက္ခကိုအကောင်းဆုံးဟိုကယ်တင်ပေးနိုင်မယ်ပေါ့နော်အဲအစိုးရတည်တည့်ကိုတော့အားလုံးဟာလိုလားနေပါတယ်အန်တီတို့နဲ့အတူပဲတထက်သေးဆန္ဒရှိမယ်လို့အန်တီယုံကြည်ပါတယ
်ကျွန်တော်ရဲ့ခက်ခဲကြမ်းတမ်းသောပြည်သူလူထုဆင်းရဲဒုက္ခတွေ့ကြုံမှုကိုဖြစ်ရှင်းပေးနိုင်သောပုံကူများရှိခဲ့ရင်တော့အဲ့ဒီပါတီကိုတော့ကျွန်တော်တို့ရွေးကောက်ပွဲမှာမဲထည့်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဘယ်အစိုးရပဲတက်တဲ့အဓိကကတော့ကျွန်တော်တို့တောင်သူလယ်သမားတွေရဲ့ပေါ့။ကောင်းကျိုးပြုဖို့ပေါ့။ကောင်းကျိုးပြုဖို့ပဲ။ဘဒူးတက်ပါစေဘယ်ဝတက်ပါစေလို့ကျွန်တော်တို့ကအဲ့လိုမရည်ရွယ်ဘူး။ဘယ်အစိုးရပဲတက်တဲ့ကောင်းမှုပဲကျွန်တော်တို့တောင်သူလယ်သမားတွေပေါ့။အဲ့ဒါပါပဲ။
မဲဆွေစီယုံရီကာလာရပောင်60မှာရေပေးတင်ဒေတာရီစီကိုတွားရောက်မဲ့ကုစလေလောင်းနေအနေနဲ့မျက်မျက်တက်တာမဲဆွေစီယုံနိုင်မှာမလားဆိုပြီးပြည်သူအများစုကလည်းစိုးရိမ်နေကြပါတယ်။ဒါအပြင်တဘာဝဘေးအနေတန်ကိုခန်းစားခဲ့ရတဲ့ဒေတာရီမှာမဲမတမာမှုတွေရှိနိုင်မလားဆိုပြီးဒေတာကံပြည်သူတွေကပူပန်နေကြပါတယ
်။ဆုံဆုံသွားတဲ့ဒုက္ခနဲ့ဘာနဲ့ဆိုတော့လေလူတွေကအပြတ်မှလည်းတချို့တဝက်ကစိတ်ကနှစ်ထားတာဟုတ်။အဲဆိုတော့ဒီလိုမဲကော်မရှင်မဲအရေးအတွက်တို့ဘာလို့ကြတော့ဒါမျိုးနဲ့ဟိုဘလောင်းပလက်ဖြစ်သွားနိုင်တယ်ပေါ့
ဒီလူရဲ့နေနေရတော့ခက်ခဲကြနေဒီရွေးကောက်ပွဲကိုမဲပေးရမယ်ဆိုရင်တော့တိတ်စိတ်ဝင်စားမယ်နဲ့ကျုံသူလိုမဲပေးကြမယ်လို့ပဲထင်တယ်တကယ်ခံစားချက်မပါပဲပေါ့နော်ဟိုစာဝန်ကြီးဒုက္ခတွေရင်ဆိုင်နေရတာဆိုတော့တို့နေနေရတော့ဟိုငါပြီးရင်လည်းပြီးကြပါပဲကွာဆိုတော့ပုံစံမျိုးပေါ့နော်အဲကျုံသူလိုပဲသွားကြလိမ့်မလို့ထင်တာပဲဦးလေးကတော့
လူပေါင်းတန်းနဲ့ချီရေပေးတင်ခဲ့ပြီးအခက်ခဲများစွာရင်ဆိုင်နေရဆဲဖြစ်တာကြောင့်တချို့ဒေသတွေမှာရွေးကောက်ပွဲရဲ့ရွှေဆိုင်ပေးတင်တယ်လို့ပွင့်ဖြူမြို့နယ်လက်ပနယ်ကျေးရွာအုပ်ချုပ်ရေးမှူးကတိုက်တွန်းပါတယ
်ဤသူတွေကိုကျွန်တော်တို့အုပ်ချုပ်မဲ့ဟိုကျွန်တော်တို့ကြီးလက်ဒေသကအုပ်ချုပ်ရေးမှူးအစပေါ့ဗျာနိုင်ငံတော်သမ္မတစီအောင်တကယ်ကိုပဲစိတ်ရည်စိတ်နာငင်းညာထောက်ထားတဲ့ပုံကုန်မျိုးတွေကျွန်တော်ဖြစ်စေချင်တာကြည့်စေခြင်းနဲ့အဲ့ဒါကိုကျင်းစာတရားရှိတဲ့လူကြည့်စေခြင်းတော့ဒီလိုကာလာမျိုးကြီးမှာပေါ့ဗျာအဲဒီလိုကာလာမျိုးကြီးမှာရုပ်ကောင်းဝဲကိုဒီတတ်မှတ်ထားတဲ့ရဲ့အတိုင်းညာလုံးလိုက်ရင်အဲ့လိုလူတွေရောဖြစ်ဘာလို့လဲအားနေချက်တွေပြဖြစ်သွားမလားဘာလို့လဲကျွန်တော်တို့ရဲ့အမြင်ကတော့ဘာလို့လဲနည်းနည်းလေးကျွန်တော်တို့ရင်းနှီးတဲ့ဒေတာလေးတွေတစ်လားမျိုးနှစ်လားမျိုးလေးပေါ့လေရက်ကလေးဆွေးပြီးတော့စိတ်ပြီးသူလေးလည်းပဲစိတ်အေးချမ်းချမ်းဖြစ်မဲ့အချိန်မျိုးလေးလုံးစေချင်တာပေါ့ကျွန်တော်တို့အမြင်ရတော့
လက်ရှိအချိန်မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေတိုင်းနယ်ပြည်နယ်အများစုမှာဆောင်ရွက်နေပြီဖြစ်တာကြောင့်လာမယ့်ရွေးကောက်ပွဲကိုရက်ရှိဆိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA နဲ့တည်တံ့တွေ့ဆုံခန်းမှာအတည်ပြုပြောကြားလိုက်ပါတယ
်။နိုဝင်ဘာလမှာတော့တော်တော်များများရည်လွယ်မှုတန်ခံလိုက်ရပါတယ်။
ခံရတဲ့ကြောင့်အခုတော့ရေတော့ပြန်ကျသွားပြီပေါ့အခုပြန်လဲထူထောင်ရေးလုပ်ငန်းတွေတည်ဆောက်ရေးလုပ်ငန်းတွေလုပ်နေရပါတယ်သို့တော်လည်းလူတွေရဲ့စိတ်ဓာတ်အခြေအနေလေးပေါ့လေလူတွေလည်းပဲအဲဒီကိုဆုံးရှုံးသွားတာတွေရှိနေတော့ဒါတွေလူလူများတက်တောင့်တက်တာများရှိပါမလားဒီလိုကျွန်တော်တွေးမိပါတယ်သို့တော်လည်း88ရက်လောက်ဆိုရင်တော့ပြောရင်တော့အကြမ်းမင်းဟလာနှစ်လကျော်ကျော်လောက်မှတော့လူလဲစိတ်ချမ်းသာသွားနိုင်တယ်စိတ်တွေလည်းပြေပျောက်သွားနိုင်တယ်ကျွန်တော်ထင်ပါတယ်အဲကြောင့်ပြောမယ်ဆိုရင်တော့ယနေ့ဖြစ်ပေါ်နေတဲ့သဘောပေးရတဲ့အကြောင်းတော့အရှိန်ဆန်းစရာမရှိပါဘူး
လာမယ့်2015ရွေးကောက်ပွဲဟာတိုင်းပြည်အတွက်ထူးခြားတဲ့အပြောင်းအလဲဖြစ်ဖို့အတွက်ပြည်သူအများစုကမျှော်လင့်နေကြသလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းဒီရွေးကောက်ပွဲမှာစောင့်ကြည့်လေ့လာဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကိုပထမဆုံးအကြိမ်ဖိတ်ခေါ်ထားပါတယ်1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်း6ကြိမ်မြောက်ပါတီစုံရွေးကောက်ပွဲကျင်းပမယ့်ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်မှုအတွက်ပြည်တွင်းကနိုင်ငံတကာကပါစောင့်ကြည့်လေ့လာနေကြပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာနိုင်ငံရေးပါတီ90ကျော်ဝင်ရောက်ရှိမယ်ကမှာဖြစ်ပါရခင်ဗျာ
မြန်မာတခွင်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ကန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ပို့ထုံးနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးတတ်တော်မှာပါကြံနေကြံရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတည်းကပြောပြပေးပါအောင်ရှင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထံကိုဝင်ရောက်လာကြတဲ့ရွှေပြောင်ဒုက္ခသည်တွေကိုဟန်ဂရီနိုင်ငံကစားပြရတဲ့နေဆက်တွေကိုပိတ်ပြီးနိုင်ငံတွင်ဝင်ရောက်ခွင့်ပိတ်ပင်လိုက်ပြီးတဲ့နောက်နိုင်ငံနဲ့ဝင်ရောက်ဖို့ဆက်ပြီးတော့ကြိုးစားနေတဲ့ရွှေပြောင်ဒုက္ခသည်တွေကိုမျက်ရည်ယိုပုံးနေမိသားပတ်တွေတုံးပြီးတော့တားဆီးနေပါတယ်ဒီကနေ့မှာပဲခရိုအေးရှားနိုင်ငံကပြောင်းဘူးခင်တွေကိုဖြတ်ပြီးရောက်ရှိလာနေကြတဲ့ယာနဲ့ချီတဲ့ရွှေပြောင်ဒုက္ခသည်တွေကိုတော့ခရိုအေးရှားနိုင်ငံကကြီးကြီးပြူပြူလက်ခံပါတယ်စာပြရနေဆက်ကိုဖျက်ပြီးဟန်ဂရီနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့အီရတ်အမျိုးသားတအူးကိုမနေ့တုန်းကပဲဟန်ဂရီနိုင်ငံတွင်းမှာတစ်နှစ်ထောင်ချပြီးနေနှင်တန်ပေးဖို့ဟန်ဂရီတရားရုံးကအမိန့်ချလိုက်ပါတယ်ဒီဆုံးဖြတ်ချက်ကိုခရိုအေးရှားဝန်ကြီးချုပ်ကဝေဖန်လိုက်ပြီးတော့ဆီးရီးယားနိုင်ငံနဲ့တခြားဆစ်ဖြစ်နေတဲ့အရှေ့လဲပိုင်းနိုင်ငံတွေကထွက်ပြေးလာကြတဲ့ရွှေပြောင်ဒုက္ခသည်တွေကိုလက်ခံဖို့အတွက်ခရိုအေးရှားနိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့ဝန်ကြီးချုပ်ကပြောဆိုပါတယ်စာပြရနောက်ပိုင်းနေဆက်ကနေရွှေပြောင်ဒုက္ခသည်တွေခရိုအေးရှားနိုင်ငံဘက်ကိုလမ်းလျှောက်လာကြတဲ့အချိန်မှာပဲခရိုအေးရှားအနာပိုင်းတို့ကနေဆက်မှာထောင်ကွာ90ပြည်လွန်နှစ်တွေကဘောလ်ကန်ဒေသစစ်ပွဲတွင်ကျန်းရှိနေသေးတဲ့မိုင်းခွင်းတွေကိုအမှတ်အသားလုပ်ပေးဖို့အတွက်မိုင်းရှင်းလင်းရေးကျွမ်းကျင်သူတွေကိုနေဆက်ကိုအရေးပေါ်ဆေးလွှတ်ခဲ့ပါတယ်။ဟန်ဂရီအနာပိုင်းတို့ကတော့သူတို့နေဆက်တွေကိုပိတ်ထားရတာဟာနေရာရင်းမှာဖိနှိပ်ညှင်းဆဲခံရလို့ထွက်ပြေးလာကြတာမဟုတ်ဘဲစီးပွားရေးအခွင့်အလမ်းကောင်းရှာဖွေကြတဲ့ရွှေပြောင်ဒုက္ခသည်တွေအုံနဲ့ချင်းနဲ့နိုင်ငံတွင်ဝင်ရောက်လာမယ့်အရေးကိုကာကွယ်နေတာသာဖြစ်တယ်လို့ခုခံပြောဆိုနေပါတယ်ရှင်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကဆီးရီးယားပြည်ပခအစတဲကအနောက်နိုင်ငံတွေဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးခဲ့တယ်လို့ပြောဆိုလိုက်ပြီးသူ့နိုင်ငံတွေကနေဥရောပကိုဒုက္ခသည်တွေအလုံးအရှင်းနဲ့ထွက်ခွာနေတာနဲ့ပတ်သက်လို့အနောက်နိုင်ငံတွေရဲ့အနောက်နိုင်ငံတွေကိုအပြစ်ဖို့လိုက်ပါတယ်ဆီးရီးယားမှာငြိမ်းချမ်းတဲ့လူမှုဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ချိန်မုံခံရပြီးနိုင်ငံရေးအုပ်စုတွေအမျိုးမျိုးကွဲကပြည်တွင်းစစ်ပဋိပက္ခတွေစတင်ခဲ့တဲ့2011ခုနှစ်မတ်လကစလို့ဆီးရီးယားပြည်သူထဝက်လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ရှင ်တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.33 MHz နဲ့လိုင်းဒိုမီတာ40 kHz 9630 MHz ကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.